Welcome to the Voice of America in Burmese.
မင်္ဂလာညချမ်းသာတော်ရရှင်များရှင် VOA မိတ်ကန်တန်ကနေ2022ခုနှစ်ဩဂုတ်လ28ရက်တောက်ကြနေညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီအထိအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ31 32နဲ့58တို့ကနေဓာတ်ရိုက်နားဆင်နိုင်ပါပြီရှင်။ဒီကနေ့ညအတွက်အစီအစဉ်တွေကိုကျမစုမောင်ကအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးမှာပါရှင်
။မင်္ဂလာညကြပါရှင်။ဒီကနေ့ညဖက်သတင်းတွေကိုတော့ကိုအောင်မြတ်သူနဲ့ကျမအနံလာတို့တင်ပြတော့မှာပါ။အာဖဂန်နစ္စတန်လေဆိပ်မှာမနေ့ကဘုံးကွဲတိုက်ခိုက်မှုကြောင့်လူတရာကျော်သေဆုံးပြီးနောက်စနေမှာပဲကယ်ဆယ်ရေးလုပ်ငန်းတွေပုံမှန်အတိုင်းလုပ်ကိုင်နေပါတယ်။ကိုရိုနာဗိုင်းရပ်စ်ကိုကူးစက်ခံရပြီးတော့ပြန်လည်တက်တာပြက်ကွင်းသွားသူတွေမှာရောဂါလက္ခဏာတွေဘာကြောင့်ဆက်ရနေရသလဲဆိုတာဆေးပညာအတိုင်းဝန်ကသိမ့်သိသေးဘူးလို့ထိတ်တန့်ဆေးပညာကျောင်းနယ်တစ်ခုကဖော်ပြလိုက်ပါတယ်။နိုင်ငံမြန်မာနိုင်ငံတော်ဝါလုံးမှာဖြစ်ခဲ့တဲ့24နိုင်အတွင်းတက်ခွဲနမူနာပေါင်း 13,000 ကျော်ကိုစစ်ဆေးခဲ့တာမှာတော့ကိုဗစ်ရောဂါပိုးသွေးသူ 2,688 ယောက်ရှိပြီးတော့သေဆုံးသူကတော့ 118 ယောက်ရှိပါတယ်။ဒီလိုထိတ်တန့်တဲ့သတင်းတွေကိုကြားမှာပါမဆူမ
။ဟုတ်ကဲ့ပါရှင်။ဒီလိုမျိုးနောက်ဆုံးရသတင်းတွေနဲ့အတူတောက်ကြညရဲ့နောက်ဆုံးရသတင်းပေးပို့ချက်တွေမှာတော့ဒီကနေ့နေပြည်တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာနိုင်ငံတကာတန်ယုံနေအနေနဲ့တန်တမန်ကျင့်ဝတ်တွေကိုလိုက်နာကြပါလို့စစ်ကောင်စီကတတိပေးလိုက်ပါတယ်။
မြမပြည်တွင်းရေးကိုဝင်ရောက်ဆွတ်ဖက်ပြီးပြည်သူလူထုကိုလမ်းမရောက်အောင်ပို့ဆောင်ပေးနေတဲ့တန်ယုံများရဲ့ကြီးညာချက်များဟာဘလို့လောက်ကြံခံကြည့်ကြတယ်လဲဘသူတွေရဲ့ပြောစကားအပေါ်မှာအခြေခံပြီးနိုင်ငံတကာ
ကပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းမရှင်နောက်ပိုင်းဒီသတင်းပြည့်စုံနားဆင်ရပါမယ်နောက်ဒီကနေ့ဒီဆရာနာရှင်ကိုစန့်ကျင်နေတဲ့ဆန္ဒပြပွဲတွေမှာတော့ဖမ်းဆီးခံရမှုတွေရှိနေပါတယ်။စကိုင်းတိုင်းဒေသကြီးဒဇယ်မျိုးကကပောင်းကြကျေးရွာမှာတော့စစ်တပ်ကလိုက်ပြီးတော့ပစ်ခတ်နေပါတယ်။ချင်းပြည်နယ်မင်းတပ်မှာတော့ ICRC ရင်နဲ့ကူညီပေးဖို့ရောက်နေပါတယ်။ဒီလိုမျိုးသတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါ။အခုရင်းဆုံးကတော့နောက်ဆုံးရသတင်းတွေကိုနန်းလောင်နဲ့ကိုအောင်မြတ်သူတို့ပြောပြပေးကြပါရှင
်။အာဖဂန်နစ္စတန်ကဘူးလေဆိပ်အပြင်ဖက်မှာဂျာရာဘီနီကဘုံကွဲတိုက်ခတ်မှုကြောင့်အမေရိကန်တပ်ဖွဲ့ဝင်73ယောက်ထဲမှနေသေဆုံးပြီးအာဖဂန်အရက်သားတာဇင်နဲ့ချီသေဆုံးခဲ့ရတယ်လို့လည်းပတ်သက်လို့လက်တွန့်ပြန်အရေးယူသွားမယ်အကြောင်းအမေရိကန်သမ္မတဂျိုးဘိုင်ဒန်ကမနေ့ကပြောဆိုပါတယ်
။ဆရာသိမှုစန့်ကျင်ကကွက်ပွဲတွေကို
ဒီတက်ခတ်မှုကိုကျူးလွန်သူတွေအမေရိကန်တွေကိုထိခိုက်အောင်တက်ခတ်သူတွေတည်ထားဖို့ကဒါကိုကျွန်တော်တို့ခွင့်မလွတ်ဘူးမိတ်မသွားဘူးတက်ခတ်မှုအတွက်ပြန်ပေးဆက်ရမယ်လက်တုံပြန်ချေမှုန်းသွားမယ်လို့သမ္မတဂျိုးဘိုင်ဒန်ကသမ္မတအင်ဖီရိုကနေမနေ့ကပြောဆိုသွားပါတယ်အာဖဂန်ကိုတာလီဘန်တွေထိန်းချုပ်လိုက်တဲ့အချိန်တိုင်းပြည်ကထွက်ပြေးနိုင်ဖို့မျှော်လင့်ခြင်းနဲ့လေဆိပ်အပြင်ဖက်အာဖဂန်နိုင်ငံသားတွေအများအပြားစုဝေးနေတဲ့အချိန်မှာပောက်ခွဲတိုက်ခတ်မှုဖြစ်ပွားခဲ့တာပါအဲ့ဒီလိုတိုက်ခတ်မှုအတွက်နောက်တစ်နေ့မှာလဲကယ်ဆယ်ရေးလုပ်ငန်းတွေပုံမှန်အတိုင်းလုပ်ကိုင်နေပြီးတော့ပြည်ပထွက်ခွာနိုင်ဖို့လူတွေလည်းဆက်ပြီးတော့စောင့်ဆိုင်နေတာပါဂျာရာဘရင်းကတိုက်ခတ်မှုကြောင့်လူတရ3ဦးထပ်မံတေဆုံးခဲ့တာမှာအာဖဂန်နိုင်ငံသား90ကျော်ပါဝင်ပါတယ်ပောက်ပွဲမှုဖြစ်ပွားပြီးနိုင်ပိုင်းမှာပဲဒါသူတို့လက်ချက်ဖြစ်တယ်လို့ ISIS စစ်သွေးကြောအဖွဲ့ကသူတို့ပိုင်း Telegram Channel သတင်းကနေပြောပါတယ်ကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူဒရက်ကဒါတရေဘောကြောင့်လည်းတိုက်ခတ်မှုဖြစ်တယ်ဆိုပြီးတော့ရှုံချပါတယ်မြောက်အတ္တလန်တိုက်စားချုပ်အဖွဲ့ NATO ရဲ့အတွင်းမှူးချုပ်ယန်စတိုလန်ဘတ်ကလည်းသုံးလုံးဆရာကောင်းတဲ့အကြံဖက်တိုက်ခတ်မှုကိုအပြင်းအထန်ရှုံချတဲ့အကြောင်း Twitter လူမှုကွန်ရက်ကနေပြောဆိုပါရတယ်။ဗြိတိန်ဝန်ကြီးချုပ်ကလည်းလူမဆန်ရိုင်းဆိုင်လာတဲ့ဒီတိုက်ခတ်မှုကိုကြည့်မယ်ဆိုရင်တမရဘတ်တန်တမထားတဲ့ဩဂုတ်လ31ရက်မတိုင်ခင်ကယ်ဆယ်ရေးလုပ်ငန်းတွေအများဆုံးလုပ်ဖို့လိုနေပြီဆိုတာပြသလိုက်တာဖြစ်တယ်လို့ပြောပါရတယ်။တခါရုရှားအစိုးရပြောခွင့်ရသူဒီမီထရီပက်ရှ်ကော့ကလည်းဒီတိုက်ခတ်မှုကိုအပြင်းထန်ဆုံးရှုံချလိုက်တယ်လို့အထူးသဖြင့် IS တို့လိုအကြံဖက်အုပ်စုတွေကဒီလိုအုပ်အော်တောင်းတဲ့အခြေအနေမျိုးကိုအခွင့်အရေးယူဖို့လက်မနေဘူးဆိုတာတက်တည်ပြလိုက်တာဖြစ်တယ်လို့ပြောပါရတယ်။တခါတာလီဘန်အဖွဲ့အတဝန်ရှိသူဖြစ်တဲ့ဆိုဟိလ်ရှာဟင်းကလည်းအချင်းတန်တဲ့ဒီလိုရအပေါ်အပြင်းထန်ရှုံချကြောင်းပြောဆိုလိုက်ပြီးတော့ကျူးလွန်သူတွေကိုတရားမျှတမှုရှိရှိအရေးယူနိုင်အောင်ကြိုးပမ်းတော့မှာဖြစ်တယ်လို့ပြောဆိုထားပါတယ်
။ဆရာသိမှုကိုစန့်ကျင်ကပ်ကွက်ပွဲတွေကိုပြစ်ခတ်ဖန်ဆီးနေနေတဲ့ကြားကပဲရန်ကုန်နဲ့မန္တလေးမြို့ကြီးတွေမှာဆန္ဒပြပွဲတွေဆက်ပြီးရှိနေပါတယ်။ဒီကနေ့ရန်ကုန်တင်ငန်းမြို့နဲ့ဒီရောက်ကံရက်ကလူ90လောက်ပါတဲ့ဆန္ဒပြပွဲတစ်ခုပြစ်ခတ်ပြိုကွဲခံရပြီးဆန္ဒပြအမျိုးသမီးကြီးရောအဖမ်းခံခဲ့ရပါတယ်။မင်းကြီးကတော့မင်္ဂလာတောင်ညွမျိုးမှာစစ်ကားတွေနားမှာလူငယ်တစုသွားရောက်ဆဲဆူသွားလို့ဆိုပြီးတော့စစ်သားတွေပြစ်ခတ်ရမှာလမ်းမေးဈေးတဲ့ရောက်ကိုထိမှန်ပြီးတော့တီးဆုံးခဲ့ရပါတယ်။မန္တလေးမြို့မှာလည်းတန်ကားတပိတ်ပညာရေးတပိတ်စသဖြင့်ဆန္ဒပြပွဲတွေရှိခဲ့ပါတယ်။စကိုင်းတိုင်းဒေသကြီးဒဇယ်မျိုးနဲ့ဆယ်မိုင်ကွာကပောင်းကြကြီးရွာကိုမနေ့ဩဂုတ်လ26ရက်ကစစ်ကောင်စီတပ်တွေကဝင်ရောက်ပြစ်ခတ်ခဲ့တယ်လို့ဒီကနေ့မှလည်းနေအိမ်တွေကိုဝင်ရောက်ရှာဖွေနေကြောင်းနေအိမ်နှလုံးကိုမီးရှို့ဖျက်ဆီးသွားကြောင်းဒေသခံရွာသားတူကပြောပါတယ်။မကွေးတိုင်းပေါ့မြို့နယ်တောင်ပိုင်းမှာဒီကနေ့စစ်ကောင်စီရင်နဲ့မိုင်းထိခဲ့ကြောင်း ပေါင်းမြုပ်နဲ့တောင်ပိုင်းကနေလူမှုရေးကျန်းမာရေးကိစ္စတွေနဲ့ခရီးသွားလာနေသူဆယ်ဦးထက်မနည်းကိုလည်းဖမ်းဆီးထားကြောင်းဒေသခံရွာသားတွေကပြောပါရယ်ချင်းပြည်နယ်မြန်းတပ်မြုပ်နယ်ပလိတ်ချီရွာမှာဒီသတင်းပတ်အတွင်းဩဂုတ်လ20ရက်နေ့မှာစစ်ကောင်စီတပ်နဲ့စီဒီအက်တပ်ဖွဲ့ဝင်တွေတိုက်ပွဲဖြစ်ပွားရာမှာစီဒီအက်ဘက်ကနှစ်ဦးကြာဆုံးခဲ့ပါရယ်
ကိုဗစ်-19ရာလိုင်းနဲ့ရင်ဆိုင်နေရတဲ့မြန်မာနိုင်ငံတော်အလုံးမှာကြီးခဲ့တဲ့20လေးနိုင်အတွင်းသက်ခွဲနမူနာပေါင်း13,600ရာငါးခုကိုစစ်ဆေးခဲ့တာမှာရောဂါပိုးသွေးသူ2,600ရာ88ရောက်ရှိပြီးတော့သေဆုံးသူကတရားနဲ့ဆက်ရှိရောက်ရှိတယ်လို့စစ်ကောင်စီကြေညာထားတာကညရှင်းနိုင်မှာတဲ့တင်ထုတ်ပြန်ပါတယ်။ကြေညာရေးပညာရှင်တွေနဲ့ပရဟိတကူညီပေးနေသူတွေကတော့အမှန်တကယ်ကူးစက်သေဆုံးတော့ကတရားဝင် ပြောပါတယ်တခါဘူတီတောင်မောင်တော်ဒေတာနဲ့ရခိုင်ပြည်နယ်ထဲမှာရှိတဲ့ဘင်္ဂလီတွေကိုလည်းကိုဗစ်ရောဂါကာကွယ်ဆေးထိုးပေးသွားမယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကနေပြည်တော်သတင်းစာရှင်းလင်းပွဲမှာဒီကနေ့ပဲပြောဆိုခဲ့တာပါဘင်္ဂလားဒေ့ရှ်နိုင်ငံရဲ့နေဆာရခိုင်ပြည်နယ်ထဲကမွတ်စလင်တွေကိုစစ်ကောင်စီကဘင်္ဂလီတွေလို့ယဉ်ညွန့်ပြောဆိုလို့ရှိပြီးရို ပြည်သူတွေကိုလမ်းမရောက်အောင်ပို့ဆောင်ပေးနေတဲ့တန်ကြီးကိုလာခဲ့တယ်လို့လဲဆိုထားပါတယ်မြန်မာနိုင်ငံမှာဆက်အာဏာသိမ်းပြီးတဲ့နောက်ပိုင်းပြရဟိတလုံနေသူတွေနဲ့ကျမကြီးလှုပ်သားတွေလည်းပြတ်မှတ်ထားတက်ခိုက်ခံရတာဖန်စီနေဆက်သားနဲ့ရင်ဆိုင်နေရပါတယ်အကြမ်းမဖက်အာဏာပိဆိုင်ရဲ့စီဒီအမ်လှုပ်ရှားမှုမှာကျမကြီးဝန်ထမ်းတွေပါပါဝင်နေတာကြောင့်မြန်မာကျမကြီးစနစ်ကြီးတစ်ခုလုံ
ကန်တက်စီမင်းတွေကိုရှီလာအစပြီးတော့ဖြေလျှော့ပေးမယ်လို့ကိုဗစ်-19တုံ့ပြန်ရေးလုပ်ငန်းအဖွဲ့ကတောက်ကြနေမှာပြောကြောင်းရိုက်တာသတင်းထဲမှာဖော်ပြထားပါတယ်။ရောဂါကူးစက်နှုန်းများတဲ့ဘန်ကောက်မြို့တော်နဲ့အခြားဒေသတွေမှာလူ25ဦးထိဆုံးရှုံးရတာတွေပြန်လည်ခွင့်ပြုမယ်လို့လည်းပြောပါတယ်။စက်တင်ဘာလတနေ့ကစပြီးတော့ဘန်ကောက်အပါအဝင်ခရိုင်29ခုကဇီဝဲစင်တာကြီးတွေစပင်းနဲ့လှပြင်ဆိုင်တွေ ကျွန်တော်တို့ရဲ့အနေအဆုံးသတင်းနှစ်ပတ်ကြာဆက်ပြီးတော့အသွားလာကတ်တမှုကိုလုံးဝပိတ်ပင်ထားမှာဖြစ်ကြောင်းဝန်ကြီးချုပ်ဂျက်စင်ဒါအာဒန်ကပြောပါရယ်။ဩစတြေးလျနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးထုံးနှုံးတိုးလာနေတာကြောင့်အော်တိုဘားနှစ်ဆက်ငါးနေ့မှာကျောင်းလေးပြန်ဖွင့်ဖို့အတွက်နယူးဆောက်ဝေးလ်ပြည်နယ်အုပ်ချုပ်ရေးအဖွဲ့ကစီစဉ်နေကြောင်းပြည်နယ်ဝန်ကြီး ကျွန်တော်တို့ရဲ့ဒီကနေ့ဒီစီးရီးအတွက်ကိုဗစ်19ရောဂါကိုပြကပ်ဖန်ဆီးနေနေတဲ့အကြောင်းအပဲရန်ကုန်နဲ့မန္တလေးကနေဆက်လီနိုင်တွင်ကိုဗစ်19သေဆုံးသူနှစ်ဦးရှိခဲ့ပြီးတော့ပိုးတွဲလူနာအသက်ဟာ862ရောက်ရှိခဲ့တာကြောင့်ပြည်နယ်ရဲ့မှတ်တမ်းတွေအရ92ပြည်လူနာ1260ကျော်ရောက်ကနေကျဆင်းသွားပြီဖြစ်ကြောင်းပြောပါရစေ။
UAE American တဲ့ ညဘက် မြန်မာဘာသာ အစီအစဉ်တွေကို ညပိုင်း 9:00 ကနေ 10:00 ထိ 5.32 kHz 9383ည 5.32 kHz 9303ည 5.52 kHz 9885 တို့ဖြင့် စနေတနင်္ဂနွေမှာ 5.90 kHz 1595 ကနေပြထုတ်လွှင့်ပေးနေပါတယ်ရှင်
VOA မြန်မာပိုင်းရဲ့ တောက်ကြတဲ့ ညဘက် သတင်းတွေကို ဆက်ပြီးတော့ တင်ပြနေပါတယ် coronavirus ပိုးကူးဆက်ခံရပြီးတော့ပြန်လည်သက်သာပျောက်ကင်းသွားသူဦးမှာယောဂါလက္ခဏာတွေဆက်တွေ့နေရတဲ့အပေါ်ဆေးပညာအသိုင်းအဝိုင်းကအနေအချင်းလောက်ပဲနားလည်ထားတယ်လို့နောက်ဆုံးထုတ်ပြန်လိုက်တဲ့ထိပ်တန်းဆေးပညာကြားနယ်တစ်ခုမှာဖော်ပြထားပါတယ်။ဒီဖြစ်ရာဟာဆေးပညာအတွက်ခေတ်ပေါ်စင်ကိုချက်တစ်ခုဖြစ်ပြီးတော့တင့်တော်မှန်ကန်စွာကင်တွင်နိုင်ဖို့အရင်လေ့လာဖို့လိုသေးတယ်လို့လည်း the lancet ဆေးပညာကြားနယ်မှာဖော်ပြထားပါတယ်။ဒီယောဂါလက္ခဏာတွေကိုကာလရှည်ကိုဗစ်ယောဂါ long covid ဆိုပြီးတော့လူသိများလာသလို ယောဂါလက္ခဏာပျောက်သွားဖို့တစ်နှစ်လောက်ကြာနိုင်တယ်လို့လည်းသလန်းဆက်ဆေးပညာကြားနယ်မှာဖော်ပြထားတာပါ။နောက်ဆက်တွဲခန်းစားရတဲ့ယောဂါလက္ခဏာတွေထဲမှာမောပန်းနွမ်းနေတာအသက်ရှူရခက်တာမိလွယ်တာနဲ့စိတ်ဓာတ်ကျရွေလည်းပါဝင်ပါတယ်ဗဟေလိဆန်နဲ့ဒီလိုနောက်ဆက်တွဲယောဂါလက္ခဏာတွေရဲ့အဖြေကိုရှာတဲ့နေရာမှာသိပ္ပံပညာအရာရောဆေးပညာအရာပါအပြည့်အဝအာယုံဆိုင်ပြီးတော့ ဒီသတင်းမှာဆိုပိုင်းမှာပဲထပ်ပြီးတော့တတိပေးခဲ့တာပါကမ္ဘာနိုင်ငံတချို့တွေမှာပိုကူးဆက်မှုကြာဆင်းလာတဲ့ဆိုပေမဲ့ပိုကူးဆက်မှုမြင့်တက်နေတဲ့နိုင်ငံတွေလည်းရှိနေကြပါ COVID virus ပေါ်ရဆက်ပြီးတော့ကူးစက်နေတဲ့ပြဘယ်နေရာမှာမှအနိုင်မကင်းဘူးလို့လည်း WHO အကြီးအကဲကတတိပေးပါရယ်အမေရိကန် John Hopkins တက္ကသိုလ် COVID သုတေသနဌာနစစ်တမ်းအရကမ္ဘာတဝန်ပိုးကူးခံရသူ914တန်းကျော်နဲ့တေဆုံးသူက4တန်းခွဲကျော်ရှိပြီးကမ္ဘာတဝန်ကာကွယ်ဆေးထိုးပေးသူကတော့5ဘီလျံကျော်ရှိပါတယ်
ထိုင်းနိုင်ငံမှာဒီလစံပိုင်မူရေးစေဝါမှုနဲ့ဖန်ဆီးခံရသူတူအုပ်ကိုနှိပ်စက်ညှဉ်းပန်းတက်မှုနဲ့ဆွဆွဲခံထားရတဲ့နကွန်စွမ်းရဲဌာနအကြီးအကဲရဲမှူးတတိဆန်ဦးတနပွန်ရဲ့နောက်ထပ်တန်ရာရှိသူရဲအရာရှိ6ယောက်ကိုဖန်ဆီးထားပြီဖြစ်တယ်လို့ထိုင်းရဲတပ်ဖွဲ့ကအတည်ပြုပြောဆိုပါတယ်။ရဲစခန်းမှုဟာထိုင်းပတ်ငွေ2တန်းအမေရိကန်ဒေါ်လာ6000လုံးငွေရဖို့စူးစမ်းချိန်မှာအခုလိုလူသူဆုံးခဲ့တာဖြစ်တယ်လို့ယူဆရကြောင်းစုံစမ်းစစ်ဆင်နေတဲ့ရဲတပ်ဖွဲ့ကပြောပါတယ်။ရဲမှူးတတိဆန်ဦးတနပွန်ဟာမင်းကချုံပူရီခရိုင်မှာသူ့ဘာသာသူလာရောက်အဖမ်းခံရတာဖြစ်ကြောင်းမင်းညနှောင်းပိုင်းကလုပ်တဲ့သတင်းစာရှင်းလင်းပွဲမှာနိုင်ငံတော်ရဲချုပ်စိုးဝတ်ဂျေယုစုကသတင်းတောက်တွေကိုပြောပါတယ်ဒီမှုနဲ့ပတ်သက်သူတိုင်းကိုစစ်ဆေးတော့မှဖြစ်ပြီးတော့စုံစမ်းစစ်ဆေးနေတဲ့ဖြစ်ကြောင်းနဲ့ရဲရာရှိတွေကိုအပြစ်ရှိတယ်လို့ပြောနေတာမဟုတ်ပေမဲ့တတိအထောက်ထားတွေအရရာဇဝမှုကျူးလွန်ခဲ့တဲ့ဆိုတာထင်ရှားကြောင်းထိုင်းရဲချုပ်စိုးဝတ်ဂျေယုစုကသတင်းတောက်တွေကိုပြောပါတယ်ပြီးကြရလားတော့ကမူရေးစေဝါမှုနဲ့ဖန်ဆီးခံထားရသူချာရပွန်တနာပင်ဖက်ကရဲစခန်းမှာလူလေးယောက်တွန်းလှဲပြီးတော့ plastic 8နဲ့ခေါင်းကိုဆွတ်ထားချိန်မှာအသက်ရှူချက်တည်ဆုံးသွားခဲ့တဲ့ဗီဒီယိုကို Facebook လူမှုကွန်ရက်မှာပြီးခဲ့တဲ့ရက်ပိုင်းကပြန့်နှံ့သွားပြီးတဲ့နောက်မှာဒီအမှုကိုစုံစမ်းစစ်ဆေးပြီးအရေးယူဖို့ထိုင်းဝန်ကြီးချုပ်ကညွှန်ကြားထားတာပါ မမကန်လုံသူတွေကိုအကာအကွယ်ပေးမှာမဟုတ်ပဲဘသူမဆိုဥပဒေနဲ့အညီတရားထဲဆောင်ရွက်မှာဖြစ်ပြီးလူလူလူယုံကြည်အားကိုးရတဲ့ရဲတပ်ဖွဲ့ဖြစ်ရလိမ့်မယ်လို့ထိုင်းရဲချုပ်ကမနေ့ကသတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်အဓိကတရားခဏ်ဤအဖြစ်တန်တရားရှိထားသူရဲမှုတတိဆန်အော်တနပွန်ကိုနှိပ်စက်ညှဉ်းပန်းမှုလူသက်မှုတွေနဲ့ဖမ်းဝရမ်းထုတ်ထားခဲ့ပြီးဘန်ကောက်မြို့အနီးကသူ့ရဲ့နေအိမ်ကိုရဲတပ်ဖွဲ့ကဗိုလ်တုနေကဝင်ရောက်ရှာဖွေခဲ့ပါတယ်ဒေါ်လာတန်း60တော့တန်နဲ့သူ့ရဲ့နေအိမ်ကြီးကိုဝင်ရောက်ရှာဖွေချိန်မှာစင်ကန်ကားအများပြားကိုတွေ့ရှိခဲ့ရကြောင်းထိုင်းသတင်းတွေကရေးသားဖော်ပြကြပါတယ်
လူမှုကွန်ရက်တွေမှာတင်တဲ့စာရေးဓမ္မမဟုတ်စနကြဝဲမှာပူပေါင်းပါဝင်ခဲ့ကြသူတွေကိုအစိုးရဌာနတွေမှာအလုံးမခံဖို့ဓမ္မမဟုတ်နိုင်ငံကူးလက်မှတ်တွေထုတ်မပေးဖို့အိန္ဒိယနိုင်ငံပြည်နယ်၃ခုထပ်မင်းနယ်မှာလုပ်ကိုင်နေတယ်လို့လူအခွင့်ရေးတက်ကြွအလုံရှားသူတွေကပြောပါတယ်။အိန္ဒိယနိုင်ငံက၆မောင်များစွာသောသူငယ်တွေရဲ့အနာဂတ်ကိုထိခိုက်စေမဲ့အွန်လိုင်းအပါဝင်လွတ်လပ်စွာရေးသားဖော်ပြခွင့်ကိုအစိုးရကထိန်းချုပ်မှုတွေတိုးလှုပ်လာတဲ့အချိန်မှာပဲဂျမ္မူးအန်ကာရှမီးယားဘာဟီယာနဲ့ဥတ္တရပရဒက်ပြည်နယ်တွေမှာအစိုးရကတာဝန်ရှိသူတွေကိုအခုလိုအရေးယူဆောင်လိုက်တာဖြစ်ပါတယ်။လူမှုကွန်ရက်ပေါ်ကရေးသားဖော်ပြချက်တွေကအစိုးရကိုစန့်ကျင်တာဟုတ်မဟုတ်ဆိုတာရဲဌာနကဆုံးဖြတ်ပိုက်ခွင့်မရှိဘူးလို့ဂျမ္မူးအန်ကက်ရှမီးယားပြည်နယ်ကျောင်းသားကောင်ဆောင်တယောက်ကပြောပါတယ်။သတင်းမားတွေလို့ဆိုတဲ့အွန်လိုင်းပေါ်ကရေးသားဖော်ပြချက်တွေကိုထိန်းချုပ်နိုင်မဲ့ဥပဒေမူကြမ်းတွေကိုအာရှတိုက်တော်နိုင်ငံဆောင်ကလွှတ်တော်အမတ်တွေတက်ဆိုင်ရအစိုးရအတွက်ရေးဆွဲတင်ပြနေတာပါ။ဒီလိုရက်တွေဟာလွှတ်စွာပြောဆိုရေးသားခွင့်ကိုထိန်းချုပ်ဖို့နဲ့အစိုးရစန့်ကျင်သူတွေကိုစောင့်ကြည့်နိုင်မဲ့အနေအထားတွေပေါ်ပေါလာစေနိုင်တယ်ဆိုပြီးတက်ကြွလှုပ်ရှားသူတွေကထောက်ပြနေကြပါတယ်။
ပါကစ္စတန်နိုင်ငံရဲ့အကြီးဆုံးမြို့လည်းဖြစ်စီးပွားရေးချက်ချာမြို့လည်းဖြစ်တဲ့ကရာချီမြို့ကဓာတုဗေဒစက်ရုံတစ်ခုမီးလောင်ပြီးအနည်းဆုံးလူ16ယောက်မီးလောင်သေဆုံးခဲ့ကြောင်းဒုတိယစုံစမ်းစစ်ဆေးရာရှိ Skit Smell Memon ကရိုက်တာသတင်းဌာနကိုပြောပါရယ်ကရာချီမြို့အရှိပိုင်းသုံးထပ်အမြင့်ရှိတဲ့ဓာတုဗေဒစက်ရုံမှာမြင်းညီတက်ကစတင်ပေါက်ကွဲပြီးဒုတိယတက်မှာပိတ်မိနေတဲ့အလုပ်သမားတွေအများဆုံးသေဆုံးခဲ့ရတာပါစက်ရုံကဗရင်ပေါက်အများစုကိုပိတ်ထားခဲ့တယ်လို့ဝင်ပေါက်နဲ့ထွက်ပေါက်ကလည်းတပေါက်တည်းဖြစ်နေကြောင်းခေါမိုးထပ်ပေါက်ကိုလည်းပိတ်ထားတာကြောင့်ကယ်ဆယ်ရေးလုပ်ငန်းတွေကိုစိုးစိုးဝါးဝါးထိခိုက်စေတယ်လို့မိသက်အရာရှိချုပ်မဘန်အမတ်ကပုဂ္ဂလိကရုပ်သံ GEO ကိုပြောပါတယ
်ဩဂုတ်လ29ရက်နေ့ညရဲ့ထိတ်တန့်ရောက်သတင်းတွေကိုနန်းလောင်နဲ့ကိုအောင်မြတ်သူတို့ပြပြပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့တောက်ကြညရဲ့နောက်ဆုံးရသတင်းပေးပို့ချက်တွေနဲ့သတင်းဆောင်မတွေကိုတင်ဆက်ပေးကြပါမယ်မြန်မာနိုင်ငံမှာနိုင်ငံတကာတန်ယုံနေအနေနဲ့တန်တမန်ကျင့်ဝတ်ကိုလိုက်နာဖို့ပြည်တွင်းရေးကိုဝင်ရောက်ဆွတ်ဖက်တာမျိုးတွေမလုပ်ဖို့စစ်ကောင်စီကသတိပေးလိုက်ပါတယ်။အမေရိကန်ပြည်ထောင်စုနဲ့ဗြိတိန်တန်ယုံနေကအဖြစ်မှန်ကိုမစုံစမ်းမဲနဲ့လူရာဆွဲပြီးတော့ထုတ်ပြန်ချက်တွေထုတ်ခဲ့တာဘာသဘောလဲဆိုတာမေးခွန်းထုတ်စရာဖြစ်တယ်လို့ဒီကနေ့သတင်းစာရှင်းလင်းပွဲမှာစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းကပြောပါတယ်။ပြည်တွင်းရေးကိုဝင်ဆွတ်ပြီးတော့ပြည်သူလူထုလမ်းမရောက်အောင်လို့တန်ယုံနေဘက်ကကြေညာချက်ထုတ်ခဲ့တယ်လို့လည်းဆွဆွဲပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့သတင်းမခင်ဖြူထွေးပြောပြပေးပါရှင်
။ဒီကနေ့နေပြည်တော်မှာကျင်းပတဲ့စစ်ကောင်စီသတင်းစာရှင်းလင်းပွဲမှာ PDF ပြည်သူ့ကာကွယ်ရေးအဖွဲ့ရဲ့လူရက်တွေနဲ့2020နိုဝင်ဘာရွေးကောက်ပွဲမှာမဲမတမာမှုတွေရှိခဲ့တယ်ဆိုတဲ့အကြောင်းတွေကိုအသာပေးရှင်းလင်းပြောကြားခဲ့ပါတယ်။ PDF အဖွဲ့အစည်းနဲ့ပတ်သက်လို့ပြောတဲ့နေရာမှာ American Britain စတဲ့နိုင်ငံသားတန်ယုံတွေကအခြေအနေမှန်ကိုမစုံစမ်းပဲကြီးညာချက်တွေထုတ်နေကြတယ်လို့ဆွဆွဲတယ်လို့စစ်ကောင်စီအစိုးပြည်ဖြတ်မီဒီယာတချို့ကလည်းအဖြစ်မှန်ကိုမပြောဘဲလူရဆွဲဖော်ပြနေကြတယ်လို့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။ American နဲ့ Britain တန်ယုံတို့ကိုနာမည်တက်ပြီးပြည်သူလူထုကိုလမ်းမရအောင်ပို့ဆောင်ပေးနေတဲ့တန်ယုံများရဲ့ကြီးညာချက်များလို့ဆိုပြီးဗိုလ်ချုပ်စော်မင်းထွန်းကပြောဆိုသွားခဲ့ပါတယ်
။ချိန်တဲ့တပြင်းကြီးတရင်ထောက်ပြန်ခြင်းပြုလုပ်ခဲ့ပေမယ့်အဖြစ်မှန်ကိုမစုံစမ်းမဲနဲ့ဒီအမေရိကန်တန်ယုံနဲ့ဗြိတိရှားတန်ယုံကဆက်သက်ဆွဆွဲတဲ့ကြီးညာချက်တွေကိုထုတ်ပြန်ခဲ့ကြအောင်ကျွန်တော်တို့တွေ့ရပါတယ်။ဂျွန်လာ၁၀ရက်နေ့မှာပြုလုပ်တဲ့ကမ္ဘာ့ကုလသမဂ္ဂအထွေထွေညီလာခံကျင်းပခဲ့လုံခြုံရေးကောင်စီရဲ့တကားပိတ်အစည်းအဝေးကျင်းပခြင်းတို့နဲ့ချိန်ကိုက်ပြီးဆောင်ရွက်ခဲ့တာဖြစ်ပါတယ်။ကျွန်တော်တို့နိုင်ငံမှာဖြစ်ပျက်နေတဲ့သတင်းများနဲ့ပတ်သက်ပြီးသတင်းများများကိုကျွန်တော်တို့ထုတ်ပြန်ပေးနေရှိပါတယ်။ဒီကြားထဲမှာအဖြစ်မှန်ကိုစုံစမ်းခြင်းမရှိဘဲနဲ့လူရဆွဲထုတ်ပြန်တာတွေဟာဒီကွန်းထုတ်เสียပဲဖြစ်ပါတယ်ဒီနေ့ဒီအချိန်ထိလဲဒီပုံကိုတွေကဆောင်ရွက်နေသေးပဲဖြစ်ပါတယ်မတမာတဲ့သတင်းမီဒီယာတွေမြမပြည်တွင်းရေးကိုဝင်ရောက်ဆွတ်ဖက်ပြီးပြည်သူလူထုကိုလမ်းမရောက်အောင်ပို့ဆောင်ပေးနေတဲ့တန်ယုံများရဲ့ကြီးညာချက်များဟာဘလို့လောက်ကြံခံကြည့်ကြတယ်လဲဘသူတွေရဲ့ပြောစကားအပေါ်မှာအခြေခံပြီးနိုင်ငံတကာနဲ့ပြည်သူလူထုကိုဘလို့လိန်ညာခဲ့တယ်လဲဆက်ပြီးဘလို့လိန်ညာတယ်ဆိုတာကိုဒီနေ့မှာကျွန်တော်တက်ပြီးအထောက်အထားအပြည့်အစုံနဲ့ကျွန်တော်ပြောလိုပါတယ်
စစ်ကောင်စီတပ်တွေနဲ့ဖြစ်ခဲ့တဲ့အပြန်အလှန်ပစ်ခတ်တိုက်ပွဲတွေမှာလည်းသူ့အဆိုပြည်ဖြတ်မီဒီယာတွေကသတင်းမှားတွေဖော်ပြတယ်လို့ဆိုပါတယ်။ဒီကနေ့သတင်းစာရှင်းလင်းပွဲကိုနိုင်ငံသားတက်မှန်တချို့တက်ရောက်တာတွေ့ရပါတယ်။အိန္ဒိချင်းအာရှနိုင်ငံတချို့အပြင်အာဆီယံဖွဲ့ဝင်နိုင်ငံတွေနဲ့ရုရှားနိုင်ငံစုစုပေါင်း17နိုင်ငံကတက်မှန်တွေတက်ရောက်ပြီးအနောက်နိုင်ငံတန်ယုံတွေကတက်မှန်တွေတက်ရောက်တာတော့မတွေ့ရပါဘူး။ဂျပန်တန်ယုံလည်းတက်ရောက်တာမတွေ့ရပါဘူး။2020ရွေးကောက်ပွဲတုန်းကမဲမသမားမှုတွေရှိခဲ့တယ်ဆိုတာကိုလည်းမဲစင်းတွေကိုပြန်လဲစစ်ဆေးခဲ့တာမှာစစ်စစ်တွေ့တယ်ဆိုတဲ့အချက်တွေနဲ့ပြောခဲ့ပါတယ်။မဲစင်းတွေကိုပြန်လဲစစ်ဆေးတာမှာတနိုင်ငံလုံးမှာမဲမသမားမှု17တန်း3သိန်းရှိခဲ့တယ်လို့စစ်ကောင်စီကပြောပါတယ်။လက်ရှိကြုံနေရတဲ့ COVID-19 တတိယလိုင်းနဲ့ပတ်သက်လို့တော့ကာကွယ်ထိန်းချုပ်ရေးဆောင်ရွက်နေမှုတွေကိုသတင်းစာရှင်းလင်းပွဲမှာပြောပါတယ်။ဒီနှစ်အတွင်းတနိုင်ငံလုံးလူရေ90ရာခိုင်နှုန်းကာကွယ်ဆေးထိုးပေးနိုင်အောင်လှုပ်ဆောင်မယ်လို့ပြောပါတယ်။ဒီတစ်ပတ်အတွင်းမှာပဲတရုတ်နဲ့ရုရှားကနေကာကွယ်ဆေးတွေထပ်မံရောက်လာဖို့ရှိတာကြောင့်ပြည်သူတွေကာကွယ်ဆေးထိုးကြဖို့ကိုလည်းစစ်ကောင်စီကတိုက်တွန်းခဲ့ပါတယ်။တိုင်းဒေသလက်နက်ကိုင်တွေရှိတဲ့နေရာတွေကပြည်သူတွေအပြင်ဘူးသီးတောင်မောင်တော်နဲ့ရခိုင်ပြည်နယ်မှာရှိတဲ့သူအားလုံးကိုလည်းကာကွယ်ဆေးထိုးပေးမယ်လို့ဗိုလ်ချုပ်စော်မင်းထွန်းကပြောပါတယ်
။နောက်တစ်ခုကျွန်တော်အလေးထားပြီးပြောလိုတာတစ်ခုကတော့ဘူးသီးတောင်မောင်တော်ဒေသနဲ့ရခိုင်ပြည်နယ်မှာရှိတဲ့ဒင်ဂလီများကိုလည်းကိုဗစ် -19 ကာကွယ်ဆေးများထိုးနှံပေးသွားမှာဖြစ်ပါတယ်။အားလုံးဒီကျွန်တော်တို့ရဲ့ပြည်သူလူထုပဲဖြစ်ပါတယ်နိုင်ငံတော်အစိုးရရဲ့ကျန်းမာရေးစောင့်ရှောက်မှုလုပ်ငန်းစဉ်တွေမှာပြည်သူတဦးတယောက်ကိုမှကျွန်တော်တို့ခြံလှပ်ထားမှာမဟုတ်ပါဘူးအားလုံးတွန်းချုံမှုရစေမှာဖြစ်ပါတယ်လို့ပြောလိုပါတယ
်ဒီကနေ့သတင်းစာရှင်းလင်းပွဲမှာစေုပ်ချုပ်ရေးကောင်စီအနေနဲ့အာဏာသိမ်းယူတာမဟုတ်ဘဲအဖက်ဖက်ကယိုယွင်းနေတဲ့အခြေအနေတွေကြောင့်အာဏာသိမ်းယူခဲ့ရတာဖြစ်တယ်ဆိုတော့ကိုလည်းထပ်ပြောသွားပါတယ်လက်ရှိမြန်မာနိုင်ငံမှာ2008ဖွဲ့စည်းပုံအခြေခံဥပဒေကိုဆက်လက်ကျင့်သုံးနေပြီးဖွဲ့စည်းပုံမှာစီရင်စည်းကမ်းတွေအတိုင်း2023ခုနှစ်ဩဂတ်လအတွင်းမှာရွေးကောက်ပွဲလုပ်မယ်လို့လည်းထပ်ပြီးတော့ပြောဆိုခဲ့ပါတယ်ရှင်
။ဒါကတော့ဒီနေပြည်တော်ကသတင်းစာရှင်းလင်းပွဲအကြောင်းမခင်ဖြူဖြူပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။နိုင်ငံတော်ကဆက်နာရှင်စန့်ကျင်ဆန္ဒပြပွဲတွေရဲ့နောက်ဆုံးအခြေအနေကိုတင်ပြပေးကြပါမယ်။စစ်တပ်ကနေအာဏာသိမ်းအုပ်ချုပ်တာကိုဆန့်ကျင်တဲ့ရန်ကုန်မြို့ကတင်ငန်းကျုံမြို့နယ်ထဲမှာတော့ဒီကနေ့ဆန္ဒပြပွဲတစ်ခုဖြိုခွဲခံရပါတယ်။ဆန္ဒပြနေတဲ့အမျိုးသမီးတဦးလည်းဖမ်းဆီးခံရပါတယ်။မင်းညာတော်ကမင်္ဂလာတောင်ညွတ်မြို့နယ်မှာစစ်သားတွေကလိုက်ပြီးတော့ပြစ်ခတ်လို့လမ်းပေါ်မှာဈေးရောက်နေသူတဦးတေဆုံးခဲ့ရပါတယ်။မန္တလေးမြို့မှာတော့ပြီးခဲ့တဲ့လတုန်းကစစ်တပ်ဖြိုခွဲတဲ့အချိန်မှာအသက်ဆုံးခဲ့ရတဲ့ဆန္ဒပြအမျိုးသမီးကိုအထိမ်းအမှတ်ပြုတဲ့ဆန္ဒပြပွဲလုပ်ခဲ့ပါတယ်။ဒီအချိန်နဲ့အပြည့်စုံရန်ကုန်ကလာတဲ့တဲ့အလိမ်မှာပြောပြပေးပါရှင်။
စစ်တပ်အာဏာသိမ်းအုပ်ချုပ်မှုကိုဆန့်ကျင်တဲ့အနေနဲ့ရန်ကုန်မြို့တင်ငန်းကျွန်းမြို့နယ်၄ရောက်ကန်လမ်းမပေါ်မှာဒီကနေ့ဩဂတ်လ28ရက်လမ်းပေါ်ထွက်ဆန္ဒပြသူတွေကိုစစ်တပ်ကပြစ်ခတ်ဖြိုခွင်းခဲ့ပါတယ်။အင်အား50နီးပါးလောက်ပါတဲ့ဆန္ဒပြပွဲအပေါ်ဖြိုခွင်းမှုတွင်ဆန္ဒပြအမျိုးသမီးတူဖမ်းဆီးခံခဲ့ရတယ်လို့ဆန္ဒပြရဲ့တဲပါဝင်သူတူက VOA ကိုပြောပါတယ်
။ဟုတ်တယ်ကြားတယ်ကြားတယ်ကျွန်တော်အချိန်5မိနစ်လောက်တော့ရလိုက်ရှင်။ဟာ5မိနစ်တောင်မရလိုက်ဘူးဆက်ထားပါဦး sorry ။အချိန်ကကျွန်တော်တို့ဆက်ဆံတုံးနေတယ်လေကြာ10မိနစ်လောက်တည်းရလိုက်ကြပြရလိုက်တဲ့အချိန်လေးမှာလည်းကျွန်တော်တပိတ်ပြီးရမှာပေါ့နော်ကျွန်တော်ပြည်သူလူမှုကိစ္စတွေကငါပြောခင်ဒီအချိန်မှာလည်းကျွန်တော်ပေါက်ခွဲလင်ကြရတယ်ပေါ့နော်ကျွန်တော်တနက်နေ့ဆန်းပြစ်တဲ့အပြန်ကြရတယ်ကြားတော့ကျွန်တော်အဲ့မှာလူမှုခွဲလိုက်တယ်ဆဲကြီးရောကျွန်တော်အချိန်ဆက်ဟိုမိနစ်ပိုင်းတွင်မှာချိန်ချင်းရရင်းအောင်အများကြီးရောက်ရှိလာတယ်ရောက်ရှိလာပြီးတော့အဲ့ဒီအဲ့လင်က
ไอ้ผ้าขันเนี่ยเดี๋ยวว่าลงยาได้วันที่เดียวจ้าวเลยจ้าวแล้วก็จะมาเอาไอ้ลงยาไอ้ไข่เนี่ยเนาะไอ้เช็ดเช็ดเนี่ยจะทำในไข่เนาะไข่เนี่ยที่เอาไปจ้าวอ่ะอย่าพี่เอาไปเลยไอ้ไอ้เรื่องเนี่ยนี่ว่าเก้าแต่เส้นเนี่ยคู่เราเนี่ยดีใจหายเนี่ยที่อันเนี่ยฉันก็มีเนี่ยเดี๋ยวเราเนี่ยมาเสด็จเนี่ยเรื่องจงยืดก้าไอ้อาเนี่ยจะเนี่ยเสียเสียละไม่ติงอาดูเรื่องผ้าสีดำไปปูลงนี่เลยลูกมีคนนี้ก็เปล ကစစ်ကားအနီးဆဲဆူသွားတယ်လို့ဆိုပြီးစစ်သားတွေလိုက်လံပစ်ခတ်ခဲ့ပါတယ်။ပစ်ခတ်မှုဖြစ်ခဲ့တဲ့122လမ်းထိပ်မှာလှဲနဲ့နှုတ်ရောင်းသူတို့ကြီထိမှန်တေဆုံးနေတဲ့အလောင်းကိုပစ်ခတ်မှုပြီးတဲ့နောက်တွေ့ခဲ့ကြရပါတယ်။ရန်ကုန်မြို့မှာလိုပဲလုံခြုံရေးတင့်ကျပ်ထားတဲ့မန္တလေးမြို့မှာဒီနေ့လည်းစစ်အာဏာရှင်စက်ကြီးဆန္ဒပြဖို့တွေရှိခဲ့ပါတယ်။မန္တလေးတန်ခါတမကတပိတ်ပညာရေးတပိတ်စသဖြင့်မန္တလေးမှာထွက်နေကြဆန္ဒပြအဖွဲ့တွေလမ်းပေါ်ထွက်ဆန္ဒပြကြပါတယ်။ပြီးခဲ့တဲ့လကစစ်တပ်ပြစ်ခတ်ဖြိုခွင်းမှုအတွင်းမန္တလေးမြို့ဖျားကြီးအရှိဘတ်မုံမှာတည်ဆုံခဲ့တဲ့မတ်တူတူစင်အတွက်တလားပြည့်ဝန်းနေခြင်းအထိမ်းအဖြစ်မြတောင်တပိတ်စစ်တောင်းကလမ်းပေါ်ထွက်ဆန္ဒပြခဲ့ကြပါတယ
်။ဒီမတ်တူတူစင်ဟိုဘောနောကွန်ပျူတာအနေနဲ့ဟိုပိုထွက်ဖြစ်တာမဟုတ်လား။အဲဒါတော့ကျွန်တော်ဟိုဟာ40တောင်းရလာရှိပါတယ်။လုံးလုံးကြီးခြေရတော့ဟိုဘုံတော့ဒီဟိုနည်းနည်းတော့ဒီနေ့တော့နည်းနည်းချက်တဲ့ပုံစံမှာရှိရဗျ။ဟုတ်ကဲ့။ဟိုကျွန်တော်ဒီသဘေးဖြစ်အောင်တခုတော့ဟိုဟိုတုံ့ပြန်ခြေရနည်းရွှေ့ရရတယ်တော့ရှားပါတယ်ဗျ။ဟုတ်ကဲ့။ဟုတ
်။ဆရာနာတင်ခေတာ9လကြာလာပြီးလုံဆောင်ရေးတင်းကျပ်ဖန်ဆီးမှုတွေရှိတဲ့ကြာကမုံရွာကလေးတဝဲလောင်းလုံးရွှေဘူမြိုင်မကွေးနဲ့ဆက်လင်းကြီးရင်းမာပင်မြို့နယ်ကရွာတွေစုပေါင်းထားတဲ့ရွာပေါင်းစုသပိတ်စတဲ့နေရာတွေမှာစစ်အာဏာရှင်စန့်ကျင်ဆန္ဒပြပွဲတွေဆက်ပြီးပြုလုပ်ခဲ့ကြပါတယ်ရှင်
။နိုင်ငံတော်ဝန်ကစစ်အာဏာရှင်စန့်ကျင်ဆန္ဒပြပွဲတွေရဲ့နောက်ဆုံးရအခြေအနေနောက်ပြီးတော့စစ်တပ်ရဲ့ပြစ်ခတ်မှုကြောင့်ပြည်သူတို့ချို့အသက်ဆုံးရတဲ့နောက်ဆုံးအခြေအနေတွေကိုအလိမ်မာပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့သခိုင်းတိုင်းဒဇယ်မြို့ကကျေးရွာတရာကိုစစ်ကောင်စီတပ်ဘက်ကဝင်ရောက်ပြစ်ခတ်နေတဲ့အခြေအနေကိုတင်ပြပေးကြပါတယ်။စကိုင်းတိုင်းဒေသကြီးဒဇယ်မြို့ကပောင်းကြကျေးရွာကိုစစ်ကောင်စီတပ်ကဝင်ရောက်ပစ်ခတ်လို့ရွာသူရွာသားတွေထွက်ပြေးတိမ်းရှောင်နေရပါတယ်။မနစ်ဩဂုတ်လ26ရက်နေ့တုန်းကလည်းစစ်တပ်ကရွာထဲကိုဝင်လာပြီးတော့ပစ်ခတ်ခဲ့တာလို့ရွာကန်တွေကပြောပါတယ်။ဒါ့အပြင်မကွေးတိုင်းပေါင်းမြို့နယ်ထဲမှာလည်းစစ်တပ်ဘက်ကအင်အားတွေဖြစ်နေတယ်လို့ဒေသခံတွေကပြောပါတယ်။ဒီအကြောင်းအပြည့်အစုံရန်ကုန်ကလာတဲ့သတင်းကိုကြော်ကြော်သိမ်းပြောပြပေးပါရှင်။
ဒဇယ်မျိုးနဲ့ဆယ်မှန်ပဝန်းကျင်ဝေးတဲ့ကပောင်းကြကျေးရွာကိုဩဂုတ်လ26ရက်နေ့လယ်ပိုင်းကစစ်တပ်ကဝင်လာပြီးညဘက်ပိုင်းမှာတော့လက်နက်ကြီးတွေနဲ့စပီးပစ်ခတ်တယ်လို့ဒေသခံတွေကပြောပါတယ်။ဒီကနေ့ဩဂုတ်လ29ရက်နေ့မှာဆိုရင်လေရွာတွေကနေအိမ်တွေကိုဝင်ပြီးရှာနေတာကြောင့်ဒေသခံတွေဘေးလွတ်ရာကိုတင်းရှောင်နေကြရတယ်လို့ရွာသူတူက VOA ကိုပြောပါတယ်
။မျက်နှာတုံးကကို၃နာရီဖြစ်တော့တမတ်လေးချက်ဖောက်ပြီးတော့အိမ်လေးဆက်ပြီးရောက်ချက်တယ်။မင်းကြီးလုံးကလည်းအရာမျိုးတော့ပြီးတော့ဖောက်ပြီးရောက်ချက်တယ်။မင်းကလည်းမင်းကြီးနေကြပြီးတော့ရောက်ရောက်ချင်းအဲ့ဒါတော့ဝင်ပြီးတော့သူတို့မင်းမတော့တမတ်ကိုမြားတိုင်းကနေစဝင်ပါတယ်။မြားတိုင်းကနေစဝင်ပြီးတော့တောင်မောင်းရောက်တော့အိမ်လေးစပြီးတော့ဖြစ်သွားပါပဲ။ဒီဖက်ကပြစ်ခတ်ကြပါ PDF တွေလည်းလုံးဝတိုက်ဆိုင်မှုမရှိပါဘူး။လူငယ်တွေလည်းလုံးဝတိုက်ဆိုင်မှုမရှိပါဘူး။ရွာဝင်းမင်းတပ်တို့အမိတွေလည်းဖြစ်မာတွေကြောက်တော့လူငယ်တွေလည်းဘယ်သူမှမခုခံပါဘူး။သူတို့ဟာလည်းဒီလိုပဲဖြစ်ခဲ့နေတာပါ PDF တွေဆောက်လှမ်းနေရတာအဲ့ဒါတော့ရွာသူရွာသားတွေကလုံးဝမခုခံဘူး။ဒီကရွာလူတွေကတကယ်တကယ်ကြီးပြရတာတဲ့ပြီးတော့အဲမင်းတို့ပြရတာကဘာလို့မှတော့မပါဘူး။ကိုတော်ကြီးကဘယ်တော့မှမကြတာဒါလည်းမလို့မလုံးဆုံးပါဘူး။အဲ့တော့လည်းမမြင်ချင်ပါဘူးသူတို့တွေကအခုကျတော့တော့ကြောချင်ရလိုက်ပြီးမင်းများဆိုတော့လေအဲ့တော့အခုပဲအခုလည်းဖုတ်တက်ကိုလူကြည့်တော့ဒါအခုတက်ကြည့်တော့ကျတော့တော့နေရတာ
စစ်တက်ကဖမ်းထားသူတို့ရှိတယ်လို့လည်းသူကပြောပါတယ်ကပောင်းကြကြေးရွာဟာအင်ဂျီ900လောက်ရှိတဲ့ကြေးရွာကြီးဖြစ်ပြီးစစ်တက်ကမကြကနာဆိုသူလိုဝင်ပြီးတော့အသုံးဆောင်ပစ္စည်းတွေယူဆောင်လာရှိတယ်လို့လည်းပြောပါတယ်ဘာကြောင့်အခုလိုလာတယ်လဲဆိုတာရွာကန်တွေလည်းအတိအကျမသိဘူးလို့ဆိုပါတယ်အခုတစ်ခေါက်က9ကြိမ်ကျော်လို့ပြောပါတယ်ဒီအခြေအနေတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာထုတ်ပြန်တာမရှိသေးပါဘူး။ဒါကတော့သခိုင်းတိုင်းဘက်ကအခြေအနေပါ။မကွေးတိုင်းပေါ့မြုပ်နယ်တောင်ပိုင်းမှာလည်းစစ်တပ်ကအင်အားဖြည့်တင်းနေတယ်လို့ဒေသခံတွေကပြောပါတယ်။စစ်တပ်ရင်တန်းဒီကနေ့မိုင်းထိခဲ့တယ်လို့လည်းဒေသခံတူကအခုလိုပြောပါတယ်
။အခုဖြစ်တာကဝန်ကျုံးနဲ့ပင်တောင်ကြားမှာဖြစ်တာဖြစ်တာတော့သူတို့မှသူတို့လာလို့သူတို့မိုင်းနေတယ်။မိုင်းနေပြီးတော့တာယာရတဲ့လူတွေလားပြေတဲ့လူတွေလားမိဖန်းတန်းတန်းပြီးတော့ပြန်သွားကြတာလား။
ပေါ်မြူနယ်တောင်ပိုင်းဒေသတွေမှာစစ်တပ်ကစစ်ကြောင်း၃ကြောင်းခွဲပြီးအခုရပိုင်းတွင်လှည့်လည်သွားလာနေပါတယ်။ပေါ်မြူနယ်တောင်ပိုင်းမှာဒေသခံ PDF တွေနဲ့စစ်တပ်အကြားမကြကနာဆိုသလိုတိုက်ပွဲတွေဖြစ်သလိုပေါ်မြူနယ်တောင်ပိုင်းကနေပေါ်မြူဘော်ကိုဂျမ်းမာကြီးနဲ့လူမှုရေးကိစ္စအရသွားရောက်သူ10ဦးထက်မနည်းကိုလည်းစစ်တပ်ကဖမ်းဆီးခဲ့ပါတယ်ခင်ဗျာ။
စကိုင်းတိုင်းဒဇယ်မြို့ကပောင်းကြကျေးရွာကိုစစ်ကောင်စီတပ်ဘက်ကဝင်ရောက်ပစ်ခတ်နေတဲ့အခြေအနေမကွေးတိုင်းပေါ့မြို့တွင်ကစစ်တပ်ကအင်အားဖြည့်နေတဲ့အကြောင်းစတဲ့အကြောင်းစုံကိုကိုကျော်ကျော်သိန်းကပြောပြပေးခဲ့တာဖြစ်ပါလေရှင်။ VOA America တိုင်းရဲ့တောက်ကြညာပိုင်း VOA မြန်မာပိုင်းစီစဉ်နေကို Washington DC မြို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။ Kilometer 31 32နဲ့58တို့ကနေဓာတ်ရိုက်နားဆင်နိုင်တယ်လို့ VOA မြန်မာပိုင်းရဲ့ website YouTube နဲ့ Facebook စာမျက်နှာတွေကနေရုပ်သံကနေလည်းရှုစားနိုင်ကြပါလေရှင်။အခုဆက်ပြီးတော့ချင်းပြည်နယ်မင်းတပ်ဘက်ကအခြေအနေကိုပြောပြပေးစီမှာတယ်။ချင်းပြည်နယ်မင်းတပ်မြို့မှာဒေသခံချင်းကာကွယ်ရေး CDF တပ်ဖွဲ့နဲ့စစ်ကောင်စီတပ်တို့ကြားမှာပြစ်ခတ်တိုက်ခိုက်မှုတွေဖြစ်နေပါတယ်။မင်းတပ်မြို့ထဲမှာစားနပ်ရိက္ခာတင်ဆောင်မှုကိုစစ်ကောင်စီဘက်ကစစ်ဆေးစီးစဉ်နေပါတယ်။ဒါကြောင့်မို့လို့ဒေသခံတွေစားနပ်ရိက္ခာအခက်အခဲနဲ့ကြုံနေရပါတယ်။ဒီလိုအခက်အခဲနဲ့ကြုံနေရတဲ့ဒေသခံတွေကိုကူညီပေးနိုင်မှုအတွက်နိုင်ငံတကာကြက်ချင်ဒီကော်မတီ ICRC အဖွဲ့တာဝန်ရှိသူတွေနဲ့ဒေသခံအာဏာပိုင်တွေညှိနှိုင်းနေတယ်လို့ဒေသခံဒီဒုက္ခတွေကကူညီပေးနေတဲ့ကော်မတီဝင်တွေကပြောပါတယ်ဒီအကြောင်းအပြည့်အစုံကို VOA မြန်မာပိုင်းသတင်းတောင်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ
်ချင်းပြည်နယ်မင်းသားမြို့နယ်ပြိုက်တူရမှာဩဂုတ်လ25ရက်နေ့ကမင်းသားကာကွယ်ရေးဖွဲ့ CDF နဲ့စစ်ကောင်စီတပ်တွေတိုက်ပွဲဖြစ်ပွားခဲ့ပါတယ် CDF ဘက်က2ယောက်သေဆုံးခဲ့တယ်လို့မင်းသား CDF ပြန်ကြားရေးတာဝန်ခံဒေါက်တာရောမန်ကပြောပါတယ
်အဲ့ဒီပြိုက်တူရတိုက်ပွဲဒီတော့ကျွန်တော်တို့ကတ CDF ကတော့နှုတ်ချတော့နေပေါ့ဒီလိုတော့ကဒီပြစ်ကြည့်ရတဲ့ကိုလက်မကြည့်နဲ့ဖြစ်တယ်ပေါ့နော်ရွာထဲမှာမပြစ်ခတ်ချင်တာပေါ့နော်ကျွန်တော်တို့အတတိယဆုံးသူရင်းနဲ့မှာသူကရှေ့ကိုတူလာပြီးမှတောက်လျှောက်လက်မကြည့်နဲ့ပြစ်လက်မကြည့်ချီသွားတာပေါ့ကြာဆုံးသွားတာပေါ့ညော
မင်းသားမြင့်နဲ့ပြစ်ကြည့်ရမှာ CDF ဘက်ကစခန်းချနေစဉ်စစ်ကောင်စီတပ်တွေကနေလက်နဲ့ကြီးတဲ့ပြေကမှုကြောင့်တိုက်ပွဲဖြစ်ပွားခဲ့တာဖြစ်ပါတယ်ဒီနေ့အစောပိုင်းကတော့မင်းသားမြင့်နဲ့ချက်ကြီးရပဲစစ်ကောင်စီတပ်ဘက်ကနေလက်နဲ့တွေနဲ့ပြစ်ခတ်နေပေမဲ့အပြန်လှန်တိုက်ပွဲတော့မရှိဘူးလို့ဒေါက်တာရောမန်ကပြောပါတယ
်ဒီနေ့မနေ့ကလည်းဆက်နေကြည့်တဲ့နေရီပေါ့နော်အဲ့ဒီမှလည်းပြစ်ပြီးမှပြစ်ခတ်နေပေါ့နော်အချက်ရောမင်းသားမြင့်ဒီမှန်လေးတွေအောက်မှလောက်ကရွာပေါ့
ဧပြီလကမိုင်းထဲကစလို့မင်းတပ်မှာစစ်တပ်နဲ့စီတဲ့အဖွဲ့တွေတိုက်ပွဲဖြစ်နေတာပါမင်းတပ်မြို့နယ်တွင်စန္ဒရိခာတင်ဆောင်မှုတွေကိုလည်းစစ်ကောင်စီတပ်ဘက်ကစီစစ်ထိန်းချုပ်တယ်လို့ဒေသခံတွေကပြောပါတယ်ဒီလိုရိခာတင်နှင်းခွင့်ပိတ်ပင်ထားတဲ့အတွက်မင်းတပ်မြို့နယ်တွင်စန္ဒရိခာခက်ခဲရှိနေတယ်လို့မင်းတပ်မြို့စစ်ဘေးရှောင်စီမံခန့်ခွဲရေးကော်မတီဝင်တူကပြောပါတယ်
ဝင်းတပ်မြို့ပေါ်မှာတော့ဆန်ကုန်တဲ့လည်းမရှိတော့ဘူးဆန်ကျောင်းတို့လည်းမရှိစန္ဒရိခာကတော့ခက်ခဲရှိနေဟိုင်းကများလာတယ်ပြောမှရောရောက်ပါလေတူတူ
မင်းသားမြို့နယ်မှာစံရိခာတင်သိန်းခွေကိုစစ်ကောင်စီဘက်ကနေကန့်တားထားတဲ့ဖြစ်စဉ်ပေါ်မှာစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စုံမင်းတွန်းကအခုလိုပြောဆိုခဲ့ပါတယ
်မင်းသားဘက်မှာတော့ကျွန်တော်တို့လိုအပ်တဲ့စစ်ဆေးမှုဆောင်ရွက်တာတော့ရှိတာပေါ့မင်းသားဘက်မှာလည်းသူကကြမ်းဖက်တွေလှုပ်ရှားမှုတွေရှိနေသေးတယ်အဲဒါကြောင့်မလို့ကျွန်တော်တို့စစ်ဆေးရတော့ရှိပါလား
မင်းသားဘက်ကဒုက္ခတွေတွေကိုအကူအညီပေးနိုင်ဖို့နိုင်ငံတကာကြက်ချင်းကြီးကော်မတီ ICRC တာဝန်ရှိသူတွေကမနေ့ဩဂုတ်လ26ရက်နေ့ကမင်းသားမြို့ကိုရောက်ရှိလာခဲ့ပြီးဒေသခံအာဏာပိုင်တွေနဲ့လာရောက်ညှိနှိုင်းတယ်လို့မင်းသားမြို့စစ်ဘေးဒုက္ခတွေစီမံခန့်ခွဲရေးကော်မတီဝင်တူကပြောပါတယ်။ဟုတ
်ပါတယ်။သူတို့စီမံနဲ့စစ်ကောင်စီဖက်နေသူတွေကမှန်ဆန်ချက်ပေးတဲ့အတိုင်းတူယူဆတယ်။သူတို့လာရောက်ညှိနှိုင်းဆုံးသွားပြီးမှသူတို့ကဖူပေးနိုင်ဖို့ကိစ္စသူတို့နဲ့တိုက်ရိုက်မရှိရသေးဘူး။
ICRC ဆွေးနွေးညှိနှိုင်းမှုနဲ့ပတ်သက်လို့ ICRC ကိုဆက်သွယ်မိခဲ့ပေမဲ့လည်းချက်ချင်းမဖြေချမ်းနိုင်တဲ့အ ਨੇ စုံတရက်ချိန်ယူပြီးမှဖြေချမ်းနိုင်မယ်လို့ပဲအကြောင်းပြခဲ့ပါတယ်။ပြီးခဲ့တဲ့ဇူလိုင်လ20ရက်နေ့မှာတော့မင်းသားမျိုးပေါ်မှာရှိတဲ့စစ်ဘေးဒုက္ခတွေတွေအတွက်ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR ကနေအစားအသောက်နဲ့ကိုဗစ်ကာကွယ်ရေးထောက်ပံ့ကူညီမှုတချို့ပေးခဲ့ပါတယ်။မင်းသားမျိုးပြည်မှာယာယီခလုံနေကြတဲ့ဒုက္ခတွေရှိရကိုတော့လုံခြုံရေးအကြောင်းပြချက်နဲ့သွားလာခွင့်မရတဲ့အတွက်အကူအညီမရခဲ့ကြပါဘူးမင်းတပ်စီတဲ့ဖွဲ့နဲ့စစ်ကောင်စီတပ်တို့ကြားဇူလိုင်လ၄ရက်နေ့မှာပြစ်ခတ်ရစဲရေးသဘောတူညီချက်ရခဲ့ပေမဲ့အပြစ်ခတ်ရစဲချိန်ကာလသက်တမ်းကုန်ဆုံးပြီးနောက်ပိုင်းဇူလိုင်လ23ရက်နေ့မှာတိုက်ပွဲတွေပြန်လည်ဖြစ်ပွားနေတာပါနှစ်ဖက်စီရင်သိမ်းမှနေတာနဲ့အတူဒေသခံတောင်းတဲ့ချီစစ်ဘေးလွတ်ရမှာတင်းချောင်နေကြရပါတယ်ခင်ဗျာ
ချင်းပြည်နယ်မင်းတပ်မျိုးကအခြေအနေနိုင်ကွင်းပြောပြပေးခဲ့တာဖြစ်ပါလေရှင်။တောက်ကြညာရဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ။ကျမတို့ VOA ကနေထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်လေးနဲ့ပတ်သက်လို့အကြံပေးခြင်းနဲ့စာရေးသားဆက်သွယ်ခြင်းနဲ့ဆိုရင် email လိပ်စာ bemis@voanews.com ကိုဆက်သွယ်နိုင်ပါသေးရှင်။မကြခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ရီဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်
။ VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေ၊သတင်းဆောင်မတွေကိုအီးမေးလ်သတင်းလောင်အဖြစ်နဲ့ VOA Pages ကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။အခုဆိုရင်ဒီအီးမေးလ်သတင်းလောင်ကို Facebook စာမျက်နှာကနေပြလွယ်လွယ်ကူကူတောင်းယူနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ Sign up ဆိုတဲ့အပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်စမောက်ရဲ့အင်တာနက်ပင်မစာမျက်နှာပေါ်ကအီးမေးလ်သတင်းလောင်တောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။ VOA မြန်မာဝိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာ ဝန်ဆောင်မှုများဆိုတဲ့ခေါင်းစဉ်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးအီးမေးလ်သတင်းလွှာတောင်းယူနိုင်ပါတယ်။နောက်ဒီနေ့ကတော့ VOA မြန်မာအီးမေးလ်လိပ်စာ bambi@voanews.com ဒါမှမဟုတ်ရင် VOA မြန်မာ Facebook Messenger ကနေပြီးကိုယ့်ရဲ့အီးမေးလ်လိပ်စာကိုရေးပို့လိုက်ပါနော်။အီးမေးလ်လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါတယ်။နေ့စဉ်တနေ့နှစ်ချိန်ပို့ပေးနေတဲ့အီးမေးလ်သတင်းတော်ကသတင်းကောင်းစဉ်တွေနဲ့သတင်းအချင်းချုပ်ကိုတစုတစီနဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ်။ VOA ပြည်သက်အတွက်သတင်းတွေကိုရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါတယ်ရှင်
။ VOA ကနေဩဂုတ်လ28ရက်တနင်္လာနေ့တောက်ကြနေညပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေလှိုင်းဒိုမီတာ31 kHz 9383ညလှိုင်းဒိုမီတာ32 kHz 9383ညလှိုင်းဒိုမီတာ51 kHz 5885တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုဒုတိယပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါ။အရင်ဆုံးအမျိုးသမီးကဏ္ဍကိုတင်ဆက်ပေးကြပါမယ်။ထိုင်းမြန်မာနယ်စပ်မှာရှိတဲ့မြန်မာရွှေပြောင်းအလို့သမားတွေအဓိကအားထားနေရတဲ့ဒေါက်တာစင်တရာမောင်ရဲ့မေတော်ဆေးကမ်းမှာတော့နေ့စဉ်ကိုဗစ်လူနာ100ကျော်ကိုအခက်အခဲတွေကြားကပဲကုသစောင့်ရှောက်မှုပေးနေရပါတယ်။ကပ်ရောဂါထိန်းချုပ်ရေးနဲ့ကာကွယ်ကုသရေးလုပ်ငန်းတွေကိုထိုင်းကျန်းမာရေးဌာနတွေနဲ့ပူးပေါင်းဆောင်ရွက်နေပါတယ်။နယ်စပ်ဒေသကမြန်မာတွေအတွက်ကျန်းမာရေးနဲ့တခြားကူညီစောင့်ရှောက်မှုတွေကိုပါပေးနေတဲ့ဒေါက်တာစင်တရာမောင်ကိုဆက်သွယ်မေးမြန်းပြီးတော့ဒီသတင်းမဲ့ရဲ့အမျိုးသမီးကဏ္ဍမှာမက်ခင်ဖြူထွေးတင်ဆက်ထားပါတယ်။
There's a path we must choose sometimes. Gotta stand up and fight sometimes.
အခုကလေဒါမြန်မာနိုင်ငံမှာရောထိုင်းနိုင်ငံမှာရောကိုဗစ်ကူးစက်မှုတွေကအတော်လေးကိုဆိုးနေပါတယ်။ဆရာမတို့ဒီနေဆက်ကမက်တော်ဆေးကမ်းမှာဆိုလို့ရှိရင်လည်းအခုဒါကိုဗစ်လူနာတွေအတွက်တည်တံ့ဆေးကမ်းဖွင့်ပြီးတော့မှကုသပေးနေတယ်လို့လည်းကြားရပါတယ်။ဆိုတော့အခြေအနေကဘယ်လောက်ထိဆိုးနေသလဲ။နောက်ဆရာမတို့အနေနဲ့ဘယ်လိုကူညီဆောင်ရှောက်မှုတွေကိုအဓိကပေးနေရပါလဲရှင်
။အခြေအနေလို့ပြောရင်တော့ဒီကိုဗစ်ပထမလိုင်းဒုတိယလိုင်းပေါ့နော်။အဲ့ဒီကာလမှာတော့ဟိုဗမာတိခိုင်မှုဖြစ်ပြီးတခြားမရှိပေါ့နော်။ဒီနေဆောင်မှာဒီတချို့လှုပ်ယုံနေတော့ခဏပိတ်လိုက်ကြတော့တချို့ရက်ွက်တွေလော့ဒေါင်းလောက်တာပေါ့နော်ဒီကံလို့ဂျွန်လာအလောက်မှာစပြီးရောစက်ယုံတယုံမှာပေါ့နော်ဒီစက်ယုံကြီးပေါ့နော်ဖောင်နေရှိတဲ့စက်ယုံမှာသူတို့စပြီးတော့တွေးတဲ့ခါမှာကျတော့ရုပ်တရက်ကြီးပေါ့နော်မပြောလက်မနဲ့အလို့စက်ပြုံလိုက်တွေးသွားတဲ့ခါကျတော့စက်ယုံမှာမဆောက်စက်ယုံမှာကြီးသူတို့နေရာမဆန်တော့ပေါ့နော်မဆန်တော့ဆိုတော့သူတို့လူနာကို fix နေရတဲ့လူနာနဲ့စက်ကြီးရတော့ပေါ့နော်ယောဂအခန့်ရှိတာတော့နဲ့တမန်လက္ခဏာလေးလည်းရှိတဲ့လူနာနဲ့သူတို့ဖွဲ့ထုတ်ပြီးတော့တခြားဒီဟိုဆောက်ဖီဟော့စပီတယ်ဆိုပြီးတော့သူတို့စားပြီးတော့ဖွင့်တယ်ပေါ့နော်အဲ့ဒီမှကြတော့ဒီမက်တော်ဆေးကမ်းမှာလည်းသူတို့လက်ညှိနှိုင်းပြီးတော့ကျွန်တော်တို့ဒီဂျွန်လာ28ရက်မှာစားပြီးတော့ဖီဟော့စပီတယ်ပေါ့နော်ဒီကရင်6ဆက်စားပေါ့ကျွန်တော်တို့ကျေဆက်ပေးတဲ့ပေါ့နော်လက်ရှိဆိုရင်တော့မြေဆောက်မှာနေ့စဉ်လူနာစေကူတာဆေးလူနာဆိုတော့3000ကျော်လောက်ရှိနေတယ်အဲ့ဒီ3000ကျော်မှာဒီရလာလို့မဲ60မှာရှိတယ်ပေါ့ကျမတို့ဒီမှာကြတော့ပုံမှန်120လောက်ကျမတို့ဆက်ပြီးတော့ပုံမှန်ကြည့်နေရရှိပါတယ်ဒီအနေထားကလည်းရုပ်ပြည့်ကြီးတော့ဆက်တန့်သွားမယ်လို့တော့မယူဆသေးဘူးလည်းဆိုတော့ယောဂကူးစက်မှုတော့တော့မြင့်မားနေတော့မယ်လို့တွေးရတယ်ပေါ့နော်ဆိုတော့ဒီရက်ွက်ဖြစ်ပြီးနောက်တစ်ခါဟိုတခြားရက်ွက်ရောက်သွားတာတော့ဆိုတော့ရက်ွက်တိုင်းမှာတော့အနည်းနဲ့အများနဲ့တော့သူ့နာအစ်စ်တရတော့တွေးရတယ်ဒီဆိုတော့ချက်ချင်းပြီးတော့မရက်သွားနိုင်ဘူးပေါ့နော်ဆိုတော့လည်းအရှိရှိနေတဲ့အနေထားနဲ့ကြတော့ home isolation ဆိုတော့ကြတော့ထိုင်းနိုင်ငံသားတွေအတွက်ဖြစ်ပြီးလို့မြန်မာတွေအတွက်ကတော့ဟိုနေထိုင်ရတာဆက်တည်တာလို့နောက်တော့သူတို့ဒီအိမ်မှာပဲကိုဟောက်ကိုဇမိုင်းစစ်စစ်မှုတွေဆောင်ရွက်နိုင်ဖို့လို့နောက်ထိုင်းဇမိုင်းဌာနအပေါ်မှာဇမိုင်းစစ်စစ်ချက်တွေပို့ရတာမျိုးကြတော့တချို့လူတွေအတွက်အဆင်မပြေတဲ့အခါကြတော့အဲ့လိုမျိုးလူနာတွေကကြတော့ကျွန်တော်တို့ဆက်ပြီးတော့ social ပေးထားတာဖြစ်ပါတယ်
အဲ့တော့ဆီမားတို့ကဒီထိုင်းဆိုရနဲ့ကျန်းမာရေးဌာနတွေနဲ့ပူးပေါင်းပြီးတော့မှမက်တော်ဆေးကမ်းရာဒီကိုဗစ်တိုက်ဆက်ရေးမှာပူးပေါင်းပြီးတော့လုပ်နေတဲ့သဘောမျိုးပေါ့နော်လက်ရှိအခြေအနေက
ဟုတ်ပါတယ်ပုံမှန်သူတို့ဒီစစ်ဆေးမှုတွေလည်းသူတို့မှနှစ်ရက်တစ်ခါသုံးရက်တစ်ခါတော့သူတို့တမန်အဖွဲ့တွေလာမယ်အဲ့တော့ဆီမားတို့ကတော့နေ့စဉ်ပေါ့နော်သူတို့ရဲ့အလူလာရဲ့အခြေအနေပြောင်းမှုဆိုရမှုတွေတော့ကျွန်တော်တို့ပုံမှန်ပဲတော့တင်ပြနေပါတယ်ကျိုးတော့ဒီဘုံဆောင်မိခင်တွေကကိုဗစ်ကူးစက်ခံရတဲ့မိခင်တွေကလေးပေးပြီးရင်တော့သူတို့ရဲ့အစနစ်မှာကြတော့သူတို့ကခလေးရဲ့ကိုခါကလေးတွေနဲ့ခွဲထားတာပေါ့နော်မိခင်ခွဲထားတာရှိတော့အဲ့ဒီခလေးတွေကိုဆောက်ရှောက်ဖို့လေကျွန်တော်တို့မိခင်နဲ့ခွဲထားတဲ့အချိန်မှာကျွန်တော်အပြန်အလှန်ဆောက်ရှောက်ဖို့ကြိုးလုပ်ပြီးတာတွေပေါ့နော်ဆိုတော့အပြန်အလှန်တော့ကျွန်တော်တို့ပူပေါင်းနေပါတယ်အကယ်၍ရက်ထဲရောတယ်မှာယောဂကူးစက်မှုများတဲ့ဆိုရင်တော့ရက်ွက်ကျမအိဌာနနဲ့ရက်ွက်လူကြီးနဲ့ပေါ့လို့ကျူရီယန်မလောက်တာအောင်လောက်ခါရမယ်ဆိုရင်လို့လောက်ခါတဲ့နေရာတွေကိုသူတို့ရဲ့အဖိုက်ပင်စနစ်တို့
ဒီတော့အစားအသောက်တို့အဲ့ဒါကိုလည်းစီမံမှာအတိုင်းပိုင်းတွေကတော့လိုက်ပြီးပါလက်ရှိမှာဆီယမရိုဒီကိုဗစ်ဖြစ်တဲ့ကာလပေါ့နော်အထူးသဖြင့်မှာအလုပ်သမားတွေဆိုရင်လော့ဒေါင်းကာလမှာလုပ်ပြုတ်တာတွေလည်းရှိမယ်ဒီလိုအခြေအနေတွေကြားထဲမှာဆိုတော့သူတို့အကူအညီပေးတဲ့အခါမှာရောဆီယမရိုတို့အတွက်အခက်အခဲတွေရောရှိသလားရှိတယ်ဆိုရင်အဓိကဘယ်လိုအခက်အခဲမျိုးတွေများလဲဆီယမ
ခဲ့ရတော့ဒီဖြစ်ပေါ်နေရတဲ့အများအပြားရှင်တော့ဒီလူတွေထူထပ်နေရတွေဖြစ်လို့လူတွေကလည်းစီးရင်တိကြပါတော့တစ်ခါလေးချက်ချင်းချက်လက်ရဖို့လည်းခက်တယ်လေအဲ့လိုအခြေအနေမှာတော့တော့လုပ်သမားတွေပေါ့နော်ဒီ volunteer ဟဲ့လိုကြားတာတွေလည်းတွေ့ရတယ်ပေါ့နော်။ငါတို့ချစ်တယ်လို့ခေါ်နိုင်တယ်မှာစစ်ဆေးမှုဖြစ်လို့ပဲဖြစ်စီ။သွားလိုက်ရတာမှမဖြစ်စီတော့ဒီကျမရေးစနေထဲမှာတော့တော်တော်လေးကိုပြင်နေမှာပေါ့နော်။ဒီကျမရေးဝန်ထမ်းတွေကအခက်အခဲတွေကျင်းရတာ။လက်ရှိမှာတော့ပတ်သက်ပြီးထိုးတော့လက်မှတ်မှုတွေရအောင်လုပ်ပိုင်းစားသွားတာတွေရောနောက်တော့လက်မှတ်မရှိတာတွေပေါ့။အဲကျမရေးစနေမှာလည်းဒီခက်ခဲကြီးအကျိုးကျ
โอเคสมมุติซีกันอ่ะถ้าสมมุติดิซีกันตัวเนี่ยกูเลชิอ่ะตะเกียอ่ะตรุอ่ะกูตามุริดาเลุส่องเนี่ยไปมั้ยกากวยซีตรุโกไรอ่ะไม่ทูอยากได้ปูปอเนาะ
အဲ့တော့လက်ရှိကတော့စနေပြီပေါ့နော်စနေပြီဆိုတော့ဒီကျွန်တော်တို့ပထမအဆုံး20ရှိရင်းနေ့ကျွန်လာမှာစပြီးတော့ဒီလူနာပို့ရဲ့အချိန်မှာကျွန်တော်တို့ဒီဘက်ကအရင်ကတော့သူတို့ထိုင်းစီယုံမှာရှိတယ်ကုသရေးဌာနမှာရှိတဲ့ဆရာမတွေအရင်ကသူတို့ထိုးတော့နော်ဆိုတော့ကျွန်တော်တို့ကဒီဘက်မှာလူနာလာထားတော့မယ်ဆိုတော့ဒီဘက်ကကျွန်မရဲ့ဝန်ထမ်းလေးပေါ့နော်မထိုးရသေးဘူးဆိုတော့ကျွန်တော်တို့လည်းအပြောပြရတယ်လေအရင်ကတော့သူတို့ကဒီဘက်ဆက်ဆက်လုပ်တဲ့စနစ်ကထိုင်း ID ကိုအခြေခံအောင်နော်တော့ရှိသေးတယ်ဆိုတော့အဲ့ဒါကိုသူတို့စားပြီးတော့ထိုးပေးတယ်ပေါ့ဒီချောင်းလာနေစားပြီးတော့ဆိုတော့ဒါဆေးရလဲတပြိုင်နဲ့တစ်ချိန်နဲ့တော့ရတာမဟုတ်တော့ဒီစားပြီးအဆင်နဲ့ပေါ့နော်ကျွန်တော်တို့သွားတဲ့အခါကျတော့လက်ရှိတော့ကျွန်တော်တို့ကျမကြီးဝန်ထမ်းတွေတချို့ဒီနိုင်ဝန်ထမ်းတွေတချို့ပေါ့နော်ဆိုတော့လက်ဆောင်တွေမရှိလာဘူးပေါ့နော်ဒါမျိုးပြင်မိမှုရှိဖို့တော့လိုနေကြတယ်ကျွန်တော်တို့ထင်တော့ဒီဝန်ထမ်းတွေကြားရမှာပေါ့ဒီစင်တယ်လာကုန်တော့ဆိုရင်တော့အလုံးပေါ့နော်ဒီပြင်မိအောင်လုပ်နိုင်လို့တော့ကျွန်တော်တို့ဝန်
โอเคอ้าวสุสยามรู้เซวนนั้นนี่တောင်มาดีเซมาละกုံတော့มาဆိုရင်တခြားဒီပါမန်လူတွေဈာมาထိုးပေးနိုင်ဘူးဆိုရင်တော့ပို့ပြီးတော့အချိန်ပေးရအောင်မယ်ထင်တယ်เนาะအဲ့ဒီအတွက်ကိုဆရာမတို့ဆ
က်ကြမယ
်โอเค
အဲ့ဒီအထိကကျွန်တော်ကသေးရနိုင်မှုအခြေအနေကိုလည်းကျွန်တော်ကရှင်းရှင်းလင်းလင်းအကုန်လုံးမသိရသေးဘူးပေါ့เนาะထိုင်းနိုင်ငံမှာရှိတဲ့ Red Cross တို့ချက်ချင်းနေပေါ့เนาะပြီးတော့ NGO တွေတချို့လည်းဒါသူတို့စူးစမ်းနေကြတယ်ပေါ့เนาะဝယ်ဝန်းစူးစမ်းနေကြတယ်ဒီသေးရလာပြီဖြစ်လို့ရှိရင်လည်းအမတ်တောင်နဲ့တောင်မရရရငါရပါတော့လူဦးစားပြည်စနေလေးနဲ့တော့တောင်လေးဆိုတော့ဝိုင်းဝန်းတိုက်ပြီးဆိုင်ပြီးတော့ဒီစဉ်ဆောင်ရနေတာဖြစ်တော့လူလို့စေရတော့စက်မကြီးဝန်ထမ်းတချို့နဲ့ဒီနိုင်ရေးဝန်ထမ်းတွေချိုးနေတော့ပေါ့နော်ဒါအဲစက်မကြီးဝန်ထမ်းဆိုတော့ကျွန်တော်တို့စီကံရမဟုတ်ဘူးတခြား NGO မရှိတဲ့စက်မကြီးဝန်ထမ်းတွေတို့ခါသေးမှရှိတဲ့စက်မကြီးဝန်ထမ်းတွေပါဖို့ပေါ့နော်အဲ့ဒါလေးတွေကိုတော့ကျွန်တော်တို့ဆောင်ရုံစူးစမ်းနေတဲ့အချိန်နဲ့ရှိကြပြီ
ဟုတ်ကဲ့
အလုံးလူတို့အလုံးရနိုင်ဖို့တော့ဆောင်နေနေကံဝေးပြီးရပေါ့နော်ဒီတော့လေကျွန်တော်တို့2022ပြည့်မှ6လလောက်မှာတော့ဉာဏ်ရနိုင်မှာပေါ့နော်အလို့တော့ညွှန်ပြရတယ်တော့
ဒီယောဂကာကွယ်ရေးထိန်းချုပ်ရေးလုပ်ငန်းတွေပို့ပြီးတော့ထိရောက်ရောက်လုပ်နိုင်ဖို့အတွက်မှာဆိုလို့ရှိရင်ဆရာမတို့ဈေးကန်အတွက်လက်ရှိမှာဒီပြင်ပပံ့ပိုးကူညီမှုတွေဘလို့အရာတွေများလိုအပ်နေတယ်လဲတကယ်လို့များအခုချိန်မှာဆွဆွပြောလို့ကာကွယ်ဆေးများတွေဆိုကာကွယ်ဆေးရတာပို့ကအဓိကလားဒါမှမဟုတ်ကုသရေးကာကွယ်ရေးပေါ့နော်ဆရာမတို့ဈေးကန်အတွက်လက်ရှိမှာဒီအပြင်ကနေပြီးတော့ဝိုင်းဝန်းကူညီပံ့ပိုးမှုတွေရောအဓိကရနိုင်မယ်ဆိုရင်ဘာတွေများလိုအပ်ပါလဲဆရာမ
ကျွန်တော်တို့ကဒီယောဂကာကွယ်ရေးကုသရေးထိန်းချုပ်ရေးပေါ့နော်လက်ရှိအနေထားရပေါ့ယောဂကုသပြင်ပေါ်ဖို့မြင်မှနေတဲ့အချိန်ဖြစ်တဲ့ကြောင့်ကားတစ်ပြိုင်တည်းလောက်ရမှာဖြစ်တယ်ပေါ့နော်လူတစ်ပြိုင်တည်းလောက်ရတဲ့အခါမှာကျတော့ဒီလူတို့ချစ်ပြီးဖွဲ့စည်းရေး volunteer တွေရဲ့အခမ်းအနားတွေလည်းတာယူရေးရှိပါတယ်နောက်တစ်ခုကဒီဒေတာဆိုင်ရာမှာရှိတဲ့အုပ်ချုပ်ရေးဒီကျန်းမာရေးဌာနတွေရဲ့ပူးပေါင်းဆောင်ရွက်မှုတွေနဲ့တော့ဒီလိုလုပ်လို့မှလည်းများဖြစ်တဲ့အတွက်ကြောင့်ဒီကိစ္စကမှလက်ရှိအသိပညာပြန်ပွားပို့ဖို့နော်ဒီလိုပူးပေါင်းဆောင်ရွက်မှုတွေလုပ်ဖို့ ผู้ศึกษาเนี่ยทำนู่นทำนี่มาเรียนรู้ว่าอยู่สถานที่ที่ได้ข้าจารอที่มันจะมาลงโควิดนั่นเองเพราะสิ่งที่เราได้ข้ามาจารอหรืออาจจะเรียนว่าดีมาหรือมาจารอที่การดูอันนี้จารอสถาบันที่สี่นั่นเราที่สิ่งที่หุ่นเนาะที่สิ่งที่มุ่งเน้นย้ำลงไปในหมวดเรื่องของการเรียนรู้เนาะเทคโนโลยีอะไรอะไรที่มันเราสิ่งที่เราคงจะเจริญอะไรที่ใช่ไหมสำหรับผู้บริโภคในอะไรก็เนาะมาเทสเคสอะไรที่ที่เรียนนั่นเราปลาตาบดเนาะที่รู้ผมว่าที่สำหรับเราดูนาฬิกาเที่ยงตีเนาะมีเอเจนต์ก็นายสุนีโควิดมาสุนีไปช่วยสิ่งทะเลกันนี่ยังไม่เสร็จแล้วที่เชื่อข้าจารอที่ปลาตาที่ใจอยากตัดสินมาข้างเว็บมือดีคงจะเจริญเลยสิ่งอะไรก็เนาะถ้าเราอัดคู่กันมาเราดีสิ่งที่ว่าที่สิ่งที่เราเนี่ยทุกคนเราไปดีมาส่งดีเนี่ย คงจะดีดีเราเชื่อแล้วนะเราดีดีเนี่ยไม่รู้เลยค่ะมาดูที่ประมาณเดือนนี้ที่มีจะสาบนะประมาณประมาณเดือนนี้เราปุ๊บเราคงจะหูดีกว่าสิ่งใดก็จะเราจะมาดูที่โควิดก็โควิดที่สาบนะท่านมันเรื่องคงจะไม่ยืดเยื้อเลยสิ่งนั้นว่าที่ท่านทุนอะไรใช้อะไรอย่างนี้โอเคสำหรับเราเสียเราพิจารณาในอุณหภูมิมันเป็นยาเราไม่ส่วนกลางสมบูรณ์โอเคละ
โอเคว่าเสียมาที่สุดยอดที่มาเลยกูรู้จริงดีว่าที่จะไปเรื่อยๆโอเคมาเลยมาเลยมาเลยมาเลยมาเลยมาเลยมาเลยมาเลยมาเลยมาเลยมาเลยมาเลยมาเลยมาเลยมาเลยมาเลยมาเลยมาเลยมาเลยมาเลยมาเลยมาเลยมาเลยมาเลยมาเลยมาเลยมาเลยมาเลยมาเลยมาเลยมาเลยมาเลยมาเลยมาเลยมาเลยมาเลยมาเลยมาเลยมาเลยมาเลยมาเลยมาเลยมาเลยมาเลยมาเลยมาเลยมาเลยมาเลยมาเลยมาเลยมาเลยมาเลยมาเลยมาเลยมาเลยมาเลยมาเลยมาเลยมาเลยมาเลยมาเลยมาเลยมาเลยมาเลยม ဒီနေ့မှာတော့အထူးသဖြင့်မဲပေးခွင့်နဲ့ပတ်သက်ပြီးတော့ကန့်သတ်ချုပ်ချယ်မှုတွေရှိလာတာကိုထောက်ပြသွားမယ်လို့ဆိုပါတယ်။2963ခုနှစ်ကပြုလုပ်ခဲ့တဲ့မတ်ရှ်အွန်ဝါရှင်တန်တောင်းဆိုလှုပ်ရှားမှုအကြောင်း
ကိုအောင်ကသူတော်ဆောင်နဲ့အမေရိကန်တခွင့်အစည်းအဝေးမှာတင်ပြထားပါတယ်။လူမဲလူခွေးလို့ရှာမှုကောင်းဆောင်လက်ဖြစ်စားရောင်ခွဲခြားဆက်ဆံမှုကိုတိုက်ဖြတ်သူလက်ဖြစ်တဲ့တရားဟောဆရာဒေါက်တာမာတင်လူသာကင်းဂျူနီယာဟာ1987ခုနှစ်ဩဂုတ်လ20ရက်နေ့မှာကျွန်တော်မှာအိမ်မက်တစ်ခုရှိတယ်ဆိုတဲ့မိန့်ခွန်းကိုဝါရှင်တန်ဒီစီကနေရှင်နယ်မောင်းရေမြမှာပြောကြားခဲ့ပါတယ်။
အမေရိကန်ပြည်သူ့မှာအဲ့ဒီအချိန်ကလူကြီးဆုံးမှုကိုတိုက်ဖြတ်ပြီးတော့လူမဲအာဖရိကန်အမေရိကန်တွေတန်းတူခွင့်ရဖို့တောင်းဆိုတိုက်ပွဲဝင်တဲ့ကာလမှာအထင်ရှားဆုံးလေးဖြစ်ခဲ့တဲ့မိန့်ခွန်းမှာအမေရိကန်တစ်လွှားကလူမဲတွေတော်တော်များများပါဝင်တဲ့လူပေါင်း
2,000,000
တန်းတူအခွင့်အရေးရဖို့ဆက်လက်တောင်းဆိုနေကြပြီးဘယ်လိုလူမျိုးရေးခွဲခြားဆက်ဆံမှုတွေကမှကျွန်တော်တို့ကိုတားဆီးနိုင်မှာမဟုတ်ပါဘူး။1990ကျော်ကာလတွေမှာအမေရိကန်ပြည်ထောင်စုကအသားရောင်ခွဲခြားမှုစံကျေးလို့ရှာမှုတွေကိုလူတွေကပိုးပြီးတော့သတိထားမိလာပါတယ်။တောင်ပိုင်းပြည်နယ်တစ်ခုဖြစ်တဲ့အလဘားမားပြည်နယ်မွန်ဂိုမာရီမှာအသားရောင်ရှိသူတွေပတ်စတားစီရင်အပိုင်းကန့်ပြီးတော့တိကျခွဲစည်းရတဲ့စနစ ော်လဲအကြမ်းမဖက်တောင်းဆိုတိုက်ပွဲဝင်ခဲ့ပါတယ်။ဒါပေမဲ့လေညဉ့်ဉန်းစွာဆန္ဒပြသူတွေကိုရဲတွေကအကြမ်းဖက်နေရင်ပြီးမှာတော့တန်းတူခွင့်ရရှိဖို့တောင်းဆိုကြတဲ့လှုပ်ရှားမှုအပေါ်လူပြူတိုင်းဝိုင်းတွေကြားမှာပဲထောက်ခံမှုတွေရှိလာပါတယ်။ဒေါက်တာကင်းရဲ့ရင်းနှီးတဲ့ငွေချင်းပြည်သူခွင့်လှုပ်ရှားသူတူဖြစ်တဲ့အန်ဒရူးယန်ကအခုလိုပြောပါရယ်
။ He taught us that our job was to redeem the soul of America.
ဒီမေခွာကြမှုဆင်းရဲမှုတွေမှုစစ်ပွဲစရမကောင်းမှုဒုစရိုက်တွေနဲ့နင်းကြတဲ့အမေရိကန်တွေရဲ့ခံယူချက်တွေကိုပုံမှန်ပြန်ဖြစ်အောင်ပြောင်းလဲယူဖို့ကကျွန်တော်တို့အလုပ်ဖြစ်တယ်ဆိုတာကိုသူကသင်ကြားပေးခဲ့ပါတယ
်
။အဲ့နောက်ပိုင်း1963ခုနှစ်ဩဂုတ်လတဲ့အရောက်မှာတော့တန်းတူညီမျှအခွင့်အရေးတောင်းဆိုတိုက်ပွဲဝင်တဲ့လှုပ်ရှားမှုတွေပိုအားကောင်းလာပြီးဝါရှင်တန် DC က National Mall မှာလူတွေတိတ်နဲ့ချီတက်ဆန္ဒထုတ်ပေါ်ခဲ့ကြပါတယ်ဒေါက်တာကင်းကလည်းသူ့ရဲ့ကဘာကျော် I have a dream မိန့်ခွန်းကိုပြောကြားခဲ့ပါတယ
် I have a dream my four little children will one day live in a nation where they will not be judged by the color of their skin, but by the content of their character. I have a dream today.
Chinoye Kalilia ha. Tanini Jayin, Truye, Tayong, Bo, Chikami, Masom Chabe, Truye, Zayabo, GB, Kepchade, Nangama, Niame, Sure, Ematu, Shibare.
Dimegoa, say Ben Sayakoa, Pisigerelu, John Lewis Capioare.
When we arrive at the steps of the Lincoln Memorial.
Ningon Tema Soga, Mabu Zobja Kintare, Ligri de Bogani, Yabi, Pure Mingunema. Tigrino Emedicu Mabares Remingoha, American Emedia, Nipia, Kanya, Tilaragu, Geno Mamini Bari.
Pichi de Bogo Lada Zuidema, Lubure Pawinjarago, Tri Tamide, Dora Kinga, a general fat Sanapia and New Set Swek and Jabu Lurugo Taiton Gavare.
When all of God's children, black men and white men, Jews and Gentiles, Protestants and Catholics, will be able to join hands and.
The other thing I enjoy is that Lubu Lume, Jew, Catholic. Protestant, Aloha, Igurude, she used a garb today. Now, so my Lula be, Piata King Ha, Amimia song, so that Puzo de Tidwago. Let him take this so nine a chain giant or. Tonoruha, now so ma, the gago, Lumia Java Lime.
Dimengoha, down my pinariga, Tayan Quezamu Tete ye, down so Sanapia worry. The Nanga Loma, Pobola, or Tonga Pile Yale Yabare. Tangua, Tosa Ligune Yamaro, Tata King Ha, Nobel Ninian Su Yashi Gavare. ထံကွာ66ခုနှစ်ဇူလိုင်လနေ့နေ့မှာပဲအမေရိကန်တမိုင်းမှာမှတ်တိုင်တစ်ခုဖြစ်ရှိခဲ့တဲ့ဥပဒေတရက်ကိုသမ္မတလင်ဒန်ဂျွန်ဆင်ကလက်မှတ်ရေးထိုးခဲ့ပါတယ်။ထံကွာ66ခုနှစ်ပြည်သူ့အခွင့်အရေးဥပဒေအရပြည်ထောင်စုအစိုးရရဲ့ငွေကြေးအကူအညီရရှိဖို့မဲပေးဖို့မှတ်ပုံတင်တာနဲ့လုပ်ငန်းဝင်တော်တော်များများမှာအသားရောင်ခွဲခြားပြီးတော့ဆက်ဆံတာကိုတားမြစ်လိုက်တာပါ။ဒါပြင်ဒီဥပဒေအရအများ ုတ်ပြန်ချက်အသုံးပြုနိုင်မှုကိုလည်းခွင့်ပြုခဲ့ပါတယ်။အသားရောင်ခွဲခြားဆက်ဆံရာကြောင့်အမေရိကန်နိုင်ငံသားတွေအနေနဲ့လွတ်လပ်ရေးအရာသာကိုတင်းပြစ်ချက်ပြစ်မခံစားရဘူးလို့လည်းသမ္မတလင်ဒန်ဂျွန်ဆန်ကပြောပါတယ်။သမ္မတကအခုလိုဥပဒေပြဋ္ဌာန်းလိုက်တာကြောင့်အာဖရိကန်အမေရိကန်တွေအတွက်အားတက်စရာဖြစ်ခဲ့ပေမယ့်လေဒီလိုအခြေအနေကိုလက်မခံချင်သူတွေအတွက်တော့ဒေါက်တာကင်းဟာပြစ်မှတ်ထားစရာဖြစ်ခဲ့ပါတယ်။1968ခုနှစ်တနစီပြည်နယ်မက်ဖစ်မြို့ကတန်ရှင်းရေးလုပ်သားတွေရဲ့ဆန္ဒပြပွဲကိုသွားပြီးတော့အားပေးခဲ့တဲ့ဒေါက်တာကင်းကိုသူနေထိုင်ရာဟိုတယ်လေးသားဆောင်မှာတနက်နေ့ပြစ်တာကြောင့်တိတ်ဆုံးသွားပါတယ်။ကွယ်လွန်ချိန်မှာအသက်39နှစ်အရွယ်သာရှိသေးတဲ့ဒေါက်တာကင်းဟာသူမကွယ်လွန်ခင်ရဲ့ညပိုင်းမှာအခုလိုပြောပါတယ်
။ And I've seen the promised land. I may not get there with you. But I want you to know tonight.
We as a people will get there.
ဂျန်ဒူညီမအခွင့်ရေးပေးတယ်ဆိုတော့ဂတိကိုကိုမြင်ခဲ့ရပါမယ်။အဲ့ဒီအချိန်ကြာရင်ကျွန်တော်ခင်ဗျားတို့နဲ့အတူရှိချင်းမှရှိပါလိမ့်မယ်။ဒါပေမဲ့လူတို့အနေနဲ့အဲ့ဒီအခွင့်ရေးတွေရမယ်ဆိုတာကိုတော့ဒီကနေ့ညကျွန်တော်ပြောချင်ပါတယ်
။ဒေါက်တာမာတင်လူသာကင်းဂျူနီယာလှုပ်ချန်ခံရတာအနှစ်40လောက်အကြာ2008ခုနှစ်မှာတော့ Barack Obama ဟာပထမဆုံးအမေရိကန်လူမဲ့သမ္မတဖြစ်လာတာကြောင့်ဒေါက်တာကင်းရဲ့အိမ်မက်တချို့တကယ်အကောင့်ထဲပေါ်ခဲ့ပြီလို့ဆိုရမှာပါခင်ဗျာ။အာဖဂန်နစ္စတန်နိုင်ငံကထွက်ခွာလာတဲ့အာဖဂန်တချို့ဟာအမေရိကန်ပြည်ထောင်စုဝါရှင်တန်လေးစိတ်တစ်ခုဖြစ်တဲ့ Dallas လေးစိတ်ကိုစတင်ရောက်လာကြပါပြီ။နိုင်ငံအချို့ကစစ်ဖက်နဲ့အရက်ဖက်လေးဆောင်ကုမ္ပဏီတွေကလေယာဉ်60တစ်စီးနဲ့အာဖဂန်နစ္စတန်ကထွက်ခွာလူတွေကိုကူညီပို့ဆောင်ပေးနေတယ်လို့ဗိုလ်ချုပ်ကြီး Hank Taylor ကအမေရိကန်စစ်ဌာနချုပ် Pentagon မှာဩဂုတ်လ23ရက်နေ့ကကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းပြောသွားပါတယ်။24နှစ်အတွင်းအာဖဂန်နစ္စတန်ကထွက်ခွာတဲ့အာဖဂန်တောင်6000လောက်တဲ့ကတောင်1000ကိုအမေရိကန်စစ်ဖက်ရဲ့အစီအစဉ်နဲ့ကယ်ထုတ်နိုင်ခဲ့တယ်လို့လည်းပြောပါတယ်။အထူးသဖြင့်တော့အာဖဂန်နစ္စတန်ရောက်အမေရိကန်နိုင်ငံသားတွေနဲ့အမေရိကန်တပ်ဖွဲ့တွေကိုကူညီခဲ့တဲ့အာဖဂန်တွေကိုတည်ယူပို့ဆောင်ပေးနေတာပါ။ဩဂုတ်လ23ရက်နေ့မှာပဲအာဖဂန်တချို့ Dallas နိုင်ငံကလေးစိတ်ကိုရောက်လာပါတယ်။ရွှေပြောင်းချစ်ချနေထိုင်ခွင့်အထူးဗီဇာနဲ့ရောက်ရှိလာသူ Romel Haidarzada က
Last week we came from Kabul. You know the situation is.
ပြီးခဲ့တဲ့သတင်းပတ်ကအာဖဂန်နစ္စတန်ကထွက်လာတာပါ။တာလီဘန်တွေရောက်လာကြတဲ့ကအခြေအနေတွေမကောင်းတော့ပါဘူး။တော်တော်များများလည်းအာဖဂန်နစ္စတန်ကထွက်ကုန်ကြပါတယ်
။ Dallas လေးစိတ်ကိုဆက်ရောက်လာတဲ့တမီးနှစ်ဦးရဲ့မိခင်ရှီမာက
တမီးနှစ်ယောက်ကအာဖဂန်နစ္စတန်မှာကြံခဲ့ပြီးကျမကတော့အမေရိကရောက်ပါပြီ။ကျမဘယ်လိုဆက်ရှင်တန်းရမလဲမသိတော့ပါဘူး။
အာဖဂန်နစ္စတန်ကရောက်လာသူတွေကိုအခုအခါမှာလေးစိတ်နဲ့တိတ်မွေးလာတဲ့ဗာဂျီးနီးယားပြည်နယ်ရှန်ဒလီမြို့ကနေရာချထားပြီးစင်တာမှာယာယီထားရှိပါတယ်ခင်ဗျာ။
ခေါ်အောင်စီစဉ်တင်ဆက်ခဲ့တဲ့သုတဆောင်လေးအမေရိကန်တစ်ခွင်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါလေရှင်အခုဆက်ပြီးတော့တောက်ကြညာတိုင်းတင်ဆက်ပေးနေကြဒေါခင်မျိုးသက်ရဲ့သိပ္ပံနဲ့နီးပညာခန္ဓာနားဆင်ရအောင်ပ
ါဒီကဘတ်တော့ WHO ကကဘာကျန်းမာရေးအဖွဲ့ကြီးနဲ့ FDA အမေရိကန်အစားအစာနဲ့ဆေးဝါးဆိုင်ရာစီမံခန့်ခွဲရေးဌာနကအတည်ပြုပေးထားတဲ့ COVID ကာကွယ်ဆေးရုံးအကြောင်းပြောပြခြင်းပါပဲ။ကိုရိုနာဗိုင်းရပ်စ်ရောဂါပိုးစတွေ့ခဲ့ခြင်းကလည်းတစ်နှစ်ခွဲကျော်လာချိန်မှာတော့ကမ္ဘာတစ်လုံးကူးစက်သူတန်း200ကျော်နဲ့သေဆုံးရသူက4သန်းခွဲနီးပါးရှိလာပါတယ်။ကာကွယ်ဆေးကိုတော့တစ်နှစ်မပြည့်ခင်ထုတ်နိုင်ခဲ့တာဖြစ်ပြီးစံတမှုတွေလုပ်နေရမှာပဲဒီကောင်ဝယ်ရှိတွေကိုထိုးနှံပေးသူကတန်း 5,000 ကျော်ရှိနေပါပြီ WHO က2020မတ်လ17ရက်နေ့မှာ COVID-19 ကာယရောဂါဖြစ်သတ်မှတ်ခဲ့တဲ့ဒီရောဂါအတွက်ကောင်ဝယ်ရှိတွေကိုအများပြားထုတ်နိုင်ခဲ့ပါတယ် FDA ကအရေးပေါ်သုံးခွင့်ပြုထားတဲ့ Pfizer COVID ကာကွယ်ဆေးကိုဩဂုတ်လရဲမှာပဲအသုံးပြုခွင့်အပြည့်ပထမဆုံးချထားပေးလိုက်ပါပြီ WHO ကတော့2021ဩဂုတ်လကုန်ကြီးဆိုအဝယ်ဆေးခုနှစ်ခုကိုအရေးပေါ်အတည်ပြုပေးထားပြီလို့ American ပြည်ထောင်စုယူတာပြည်နယ်မန်ဆန်ဆေးသုတေသနဌာနရဲ့ဆေးဝါးစစ်ဆေးရေးဆိုင်ရာအကြီးအကဲဒေါက်ခင်စာဝင်းပြည်ကပြောပါတယ
်ဩဂုတ်လကုန်ခဏလောက်အထိကိုဒဝဲရွာနေအတိမတ်ပြုအတိမတ်ပြုရဆိုတာ Emergency Use Listing ပေါ့နော် EUL အရေးပေါ်အသုံးပြုခွင့်စရင်တင်ထားတဲ့ဟာကခုနှစ်ခုရှိတယ်ပေါ့ခုရှိတာက Moderna, Pfizer, Johnson & Johnson, Oxford က AstraZeneca ရဲ့နောက်ပြီးတော့ Covishield. Covishield ဆိုတာက AstraZeneca ဟာပဲအိန္ဒိယထုတ်တယ်ဟာ။နောက်ပြီးတော့ Sinopharm ကပေကျင်းကထုတ်တာ။ဟိုတရုတ်ပြည်ကထုတ်တာ။နောက်ပြီးတော့ Sinovac. Sinovac ကတော့နောက်ဆုံး EUL ရဲ့ရပါတယ်ဟာပေါ့
။ဒီတရုတ်ကထုတ်တဲ့ဥစ္စာ WHO ကနေပြီးတော့ဒီအရေးပေါ်အတွက်အသိမှတ်ပြုလိုက်တာမကြသေးဘူးပေါ့။
တရုတ်ကြီးကထုတ်တဲ့ဟာကတော့သူကဒီ Sinopharm ကဟိုဟာ EUL အရင်ရတယ်ပေါ့ Sinopharm က9ရက်မီမှာတော့သူ EUL ရတယ်နောက်ပြီးတော့ဒီ June က10ရက်နေ့မှာကျတော့ Sinovac ကနေပြီးတော့သူ EUL ရသွားတယ်ပေါ့ဟုတ
်ဒါဆိုရင် WHO ကအတိအမှတ်ပြုထားတာစုစုပေါင်း9မျိုးပေါ့နော
်ဟုတ်ကဲ့ဟုတ်9မျိုးပါရှင်ဟုတ်
ဟာဒီမကြသေးခင်ကမှာပေါ့နော် FDA ကနေပြီးတော့ Pfizer ကိုပထမအဦးဆုံးအတည်ပြုပေးလိုက်တယ်ဆိုရင်အရေးပေါ်မဟုတ်ပဲနဲ့တကယ်ကိုတုံးပြုခွင့်ပေါ့နော်အပြည့်ပေးလိုက်တယ်လို့ပြောတယ်ဒီ Pfizer နဲ့ပတ်သက်ပြီးတော့နည်းနည်းပြောပြပေးပါဦ
းဟုတ်ကဲ့ဟုတ်ဟို August 23ရက်နေ့မှာဒီ American FDA ကနေပြီးတော့ Pfizer vaccine ကိုသူတို့ပထမဆုံး vaccine အနေနဲ့ emergency use အနေနဲ့မဟုတ်တော့ဘဲနဲ့အပြည့်အဝအသုံးပြုခွင့်အပြည့်အဝ market ထဲကိုအသုံးပြုခွင့်ပေးလိုက်တယ်သူတို့ကဒီဆေးတစ်ခုပေါ့နော်ဆေးတစ်ခုတော့ clinical trial ပြီးသွားတဲ့အချိန်မှာ phase 3 clinical trial ပြီးသွားရင်သူအဲ့ဒီပြီးတဲ့နေ့ data ကိုသူတို့ FDA ကို submit လုပ်ပြီးတော့နှစ်ပတ်လောက်သူတို့အမှကြည့်တဲ့အချိန်မှာသူတို့ okay ဆိုပြီးတော့သူတို့စပြီးတော့အဲ့ဒီအကောင်နှစ်လသူတို့စပြီးတော့တွက်တယ်အဲ့ဒီတွက်တဲ့နှစ်လအတွင်းမှာသူတို့အခြေအနေပေါ့နော်လူတွေထိုးတဲ့ခါတွေကိုသူတို့ကြည့်တယ်ကြည့်ပြီးအဲ့နှစ်လအတော်အတွင်းမှာတိတ်ပြီးတော့ဟိုဘေးတွက်ဆိုးရိုးအများကြီးဖြစ်တဲ့ဟာတွေနောက်ပြီးတော့လူအသေးပြောင်းရှိတဲ့ဟာတွေမဟုတ်ဘူးနောက်ပြီးတော့သူရဲ့တကယ်ဟိုဆေးအာနိသင်ကလည်းသူတို့ပြောတဲ့အတိုင်းဖြစ်တယ်။နှစ်လပြည့်သွားပြီဆိုရင်သူတို့ကဒါ EUA ဆိုတဲ့ဟာပြီးတယ်။ Emergency Use Authorization ဒါ American FDA ကပြီးတာပေါ့နော်။အဲ့ဒီနှစ်လနေပြီးမှတခါသူတို့ထပ်ပြီးဆက်ပြီးတော့ကြည့်တယ်။ဆက်ပြီးကြည့်သွားပြီးတော့6လပြည့်သွားပြီဆိုလို့ရှိရင်အဲ့ဒီခါကျရင်တခါပြန်ပြီးတော့စည်ရင်ထောက်တယ်။ဆေးကို reaction ပေးတဲ့ဟာဘယ်နှယောက်ဘယ်လောက် percent ရှိတယ်နော်။တကယ်ဆေး effect ဖြစ်တဲ့ efficacy ပြတဲ့ဟာ efficiency ပြတဲ့ဟာဘယ်လောက် percent နဲ့ရှိတယ်တကယ်ကဘယ်ပေးသလားပြီးတော့ဆိုကြဘလို့ရှိသလဲအဲ့ဒီဟာကို Code of Federal Regulations ဆိုရှိရဲ Biologics License Application ဆိုတဲ့ဟာ BLA process ဆိုတဲ့ဟာရှိရဲဒါ FDA တတ်မှတ်ထားတဲ့အတိုင်းကို pass ဖြစ်ရမှာဆိုတော့6လ data ကိုသူကတစ်ခါထပ်ပြီးကြည့်တယ်6လ data ကို FDA နေပြီးတော့ pass ဖြစ်တယ်ဆိုပြီးတော့ပြောလိုက်တာပေါ့နော်ဒါအခု Pfizer အခု pass ဖြစ်သွားပြီ ဖိုင်ဇာအရင်ဆုံးရရဆိုတဲ့ဟာကဘာလို့လဲဆိုတော့ clinical trial phase 3ပြီးတာကဖိုင်ဇာအရင်ဆုံးပြီးတယ် FDA ရ EU ရရတယ်ဆိုတဲ့ဟာလည်းဖိုင်ဇာအရင်ဆုံးရတာဖြစ်လို့ပြောကြောင်းမလို့ဒီ full ဟိုစား license ရတဲ့ဟာလည်းဖိုင်ဇာအရင်ရတယ်ဒီပုံစံတိုင်းသွားမယ်ဆိုရင်Moderna ဆိုလို့ရှိရင်လည်းဒါနောက်တစ်လအတွင်းမှာ full application licensing ရလို့မယ်ပေါ့နော်ဒါကျွန်တော်တို့ခံမှန်းလို့ရတယ် Moderna ပြီးသွားတဲ့အခါကျတော့မှ Johnson & Johnson နာနေပြီးထုတ်တယ်စီအဲ့လိုမျိုးပေါ့နော
်ဟုတ် WHO က EUL နဲ့ FDA ပေးတဲ့ EUA နဲ့ပါကွာလေနည်းနည်းပြောပြပေးပါ
သူတို့ဟိုလိုက်လာတဲ့လောသတ်မှတ်ချက်လေးတွေကွာတာပေါ့တော်တော်များများအကုန်လုံးကတော့တူတူနီးပါးရှိပေမဲ့ EUL ဆိုလို့ရှိရင် WHO ကသူတို့ကနေသူတို့ပြေးလာတဲ့ expert သတ်မှတ်တစ်ခုရှိမယ် FDA ကတော့သူတို့ကသူတို့ entity တစ်ခုပေါ့ဒါပေမဲ့သူတို့ကြည့်တဲ့ဟာတွေမှာဆိုလို့ရှိရင် WHO ကနေတခြားနိုင်ငံတွေပါသူတို့ကထည့်ပြီးစဉ်းစားတာပေါ့ FDA ဆိုလို့ရှိရင်က American focus ဖြစ်ပေမဲ့ WHO ဆိုတဲ့အခါကျတော့နိုင်ငံတွေအများကြီးတို့သူတို့ပြေးနိုင်တဲ့ဟာတွေဘလိုကန့်သက်ချက်တွေရှိနေလဲဘလိုမျိုးဟို hoops တွေကိုသူတို့ကြော်ရမှာဘလိုမျိုးအခက်အခဲတွေကိုသူတို့ကြော်ရမှာသူတို့ဒါတွေကိုထည့်ပြီးစဉ်းစားရတာပေါ့နော်စဉ်းစားပြတဲ့အခါကျမှသူတို့ကနေပြီးတကယ် EUL ကိုပေးတယ်ဒါက emergency use listing သူတို့အဆင်ပြေနိုင်တယ်ဆိုပြီးတော့နောက်ပြီးတော့ဟိုလူအမျိုးမျိုးရှိတဲ့အခါမှာကိုယ်ခံအမျိုးမျိုး respond ပေးတဲ့ဟာတွေကိုသူတို့ကတခါထည့်ကြည့်ရသေးတယ်ပေါ့အဲ့ခါကျတော့ဥပမာဟိုဗမာပြည်လိုမျိုးဆိုလို့ရှိရင်ဒါ FDA ကိုသူတို့ကြည့်တာလဲဒါပေမဲ့ WHO လည်းသူတို့ဒါကြောင့်မလို့ထည့်ပြီးတော့စဉ်းစားရတယ်ဆိုတဲ့ဟာအဲ့ဒါ၄ကြောင်းမလို့ပ
ါဆိုတော့ WHO ကနေပြီးတော့ EUL ပေါ့နော်အရေးပေါ်တုံ့ပြန်ပေးထားတဲ့ဆင်အဲ့ဒီမှာဒီအောက်တိုဘာလကုန်လောက်ထိဆိုအခု9မျိုးရှိပြီပေါ့နော်ဆိုတော့မြန်မာနိုင်ငံကိုရောက်တဲ့ဆေးတွေနဲ့ပတ်သက်ပြီးတော့နည်းနည်းပြောပြပေးပ
ါဟုတ်မြန်မာနိုင်ငံကိုရောက်တဲ့ကာဝယ်ဆေးဆိုရင်တော့ဒါ AstraZeneca ပေါ့နော် Serum Institute of India နေထုတ်တဲ့ COVID Shield ပေါ့သူက WHO ကနေပြီးတော့EUL ရခဲ့တဲ့ဟာက2021 February လလောက်မှာသူတို့ရခဲ့တယ်။ဆိုတော့ဒီ COVID Shield ကိုသူတို့ကနေပြီးတော့ဟိုဝယ်ခဲ့တယ်။ COVID Shield နဲ့သူတို့ထိုးခဲ့တယ်ပေါ့နော်။ပမာပြူရောက်တဲ့ဟာတွေ။အခုနောက်ပြီးတော့ဒီမှာသိရသလောက်ဆိုလို့ရှိရင်သူသွင်းနေတဲ့ဟာတွေက Sinopharm ကဟာတွေရှိတယ်ပေါ့နော်။ Sinopharm ကသူက WHO ကနေပြီးတော့ဟို EUL ကိုရခဲ့တဲ့ဟာကတော့မေလမှာရခဲ့တယ်ပေါ့နော်။ဆိုတဲ့အခါကျသူတို့ဒီဆေးရဲ့ quality ကိုကြည့်ရမယ် safety တကယ်ဟိုအနေနဲ့ကင်မလားမကင်မလားနောက်ပြခါကြရင် efficacy ဆိုတာဆေးရဲ့အာနိသင်တကယ်သူတို့ပြောသလိုမျိုးတကယ်ရောကာကွယ်ပေးနိုင်မလားထိုးပြီးတော့မကာကွယ်ပေးနိုင်လို့ဆိုလို့ရှိရင်ထိုးတာပဲရှိတယ်ဟိုဘာမှဟို effect မရှိဘူးပေါ့နော်ဒါနောက်ပြ risk management ဆိုတဲ့ဟာလေးရှိတယ်ထိုးဆေးထိုးပြီးသားခါကြလို့ရှိရင်နိုင်ဝတ်တနာကြီးဒါမှမဟုတ်တရက်နှစ်ရက်စောင့်ကြည့်ရခါကြလို့ရှိရင်အသက်အန္တရာယ်စိုးစိုးရရဟို death ပြည့်တဲ့ဟာ reaction ရှိသလားပေါ့နောက်ပြခါကြလို့ရှိရင် cold chain requirement ဆိုတဲ့ဟာလည်းရှိတယ်ဒါ WHO ရဲ့ EUL ဟိုစဉ်းစားတဲ့ဟာတွေမှာသူတို့ကဒါတွေထည့်ပြီးစဉ်းစားရတာ
သောကင်စာဝင်းပြည့်ရဲ့ပြောကြားခြင်းလေးပဲဒီသတင်းပတ်သက်တိတ်ပန်နေမိခြင်းရခန္ဓာကိုဒီမှာပဲရှင်းလာလေပြရစေနောက်တစ်ပတ်မှာတင်ပြဆုံးရအောင်နော
်ဒေါက်ခင်မျိုးသက်စီစဉ်တင်ဆက်ခဲ့တဲ့တိတ်ပန်နဲ့မိခြင်းရခန္ဓာနားဆင်ကြရတာဖြစ်ပါတယ်ရှင်ဒီကနေ့ညရဲ့အပတ်စဉ်အစီအစဉ်တွေကတော့ဒီလောက်ပါပဲအခုကြာနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုနန်းလောင်တလဲပြောပြပေးပါအောင်ရှင်
အာဖဂန်နစ္စတန်နိုင်ငံကဘူးလေဆိပ်အပြင်ဖက်မှာကြာတာပြင်းနေကဘုံကွဲတိုက်ခတ်မှုကြောင့်အမေရိကန်တပ်ဖွဲ့ဝင်73ယောက်ထပ်မံနဲ့တည်ဆုံပြီးတော့အာဖဂန်အရက်သားဒါဇင်နဲ့ချီတည်ဆုံခဲ့ရတဲ့လို့ရတဲ့ပတ်သက်ပြီးတော့လက်တုံပြန်အရေးယူသွားမယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကမနေ့ကပြောဆိုပါတယ်။အဲ့ဒီလိုတိုက်ခတ်မှုဖြစ်ပြီးတော့နောက်တစ်နေ့ဖြစ်တဲ့ဒီကနေ့မှလည်းကယ်ဆယ်ရေးလုပ်ငန်းတွေပုံမှန်အတိုင်းလုပ်ကိုင်နေပြီးပြပထွက်ခွာနိုင်ဖို့လူတွေလည်းစောင့်ဆိုင်နေပါတယ်။ကြာတာပြင်းနေတိုက်ခတ်မှုကြောင့်လူ103ဦးထပ်မံနဲ့တည်ဆုံခဲ့တာမှာအာဖဂန်နိုင်ငံသား90ကျော်ပါဝင်ပါတယ်။ပောက်ကွဲမှုဖြစ်ပွားပြီးနိုင်ပိုင်းအကြမ်းပါပဲဒါသူတို့လက်ချက်ဖြစ်တယ်လို့ไอซิสเซติจ์ကျောက်အဖွဲ့ကသူတို့ပိုင်း Telegram Channel တင်ကနေပြောပါရယ်ကုလသမဂ္ဂအတွင်းမှုချုပ် Antonio Guterres မြောက်အတ္တန်တိတ်စာချုပ်အဖွဲ့ NATO အတွင်းမှုချုပ် Jens Stoltenberg ဗြိတိန်ဝန်ကြီးချုပ် Boris Johnson နဲ့ Russia အစိုးရပြောခွင့်ရသူ Dmitry Petrov တို့ကလည်းဒီတက်ခတ်မှုကိုအပြင်းထန်ဆုံးရှုံချခဲ့ကြပါရယ်အာနာတိတ်မှုစန့်ကျင်ကက်ွက်ပွဲတွေကိုပြစ်ကပ်ဖန်စီနေနေတဲ့ကြာမှာပဲရန်ကုန်မန္တလေးမြို့ကြီးတွေမှာစန့်ကျင်ဆန္ဒပြပွဲတွေဆက်ရှိနေပါတယ်။ဒီကနေ့ရန်ကုန်တင်ကန်းကျွန်းမြို့နယ်၄000ခန့်ရက်ွက်ကလူ90လောက်ပါတဲ့ဆန္ဒပြပွဲတစ်ခုပြစ်ကပ်ဖြုတ်ခွဲခံရပြီးတော့ဆန္ဒပြအမျိုးသမီးတယောက်အဖမ်းခံရပါတယ်။မနေ့ညကတော့မင်္ဂလာတောင်ကျွန်းမြို့နယ်မှာစစ်ကားတွေနားမှာလူငယ်တစုကဆဲဆူသွားလို့ဆိုပြီးစစ်သားတွေကပြစ်ခတ်ရမှာလှမ်းပေးစစ်တဲ့တယောက်ထိမှန်တေဆုံခဲ့ရပါတယ်။
တောက်ကြညာရဲ့နောက်ဆုံးရသတင်းကြီးချုပ်ကိုနန်းလောင်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညအတွက်အစီအစဉ်ထုတ်လွှင့်ရမှုကကိုရန်နိုင်ဖြစ်ပါတယ်စပိုင်းဆိုင်ရာတန်ဖန်းအင်ဂျင်နီယာကတော့ National Kali နဲ့ PJ Elias တို့ဖြစ်ပါတယ်ရှင်ကျွန်မကစုမုံမှာဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOA ကနေထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10:00ကနေ 11:00 အထိတစ်ချိန်ပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင် VOA ကိုနားတော်တာဆင်ခဲ့ကြတဲ့ရှုစားခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်တော်ရရှင်များနဲ့တကွမြမပြည်သူပြည်သားအားလုံးဘေးပြာဝေးကွာလို့လိုရာဆန္ဒပြကြပါစေရှင
This program has come to you.